Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ။ Washington မြို့တော် VOA American တန်ကနေ2019ခုနှစ် January 16ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ။
မင်္ဂလာပါရှင်ကျမကခင်ဗျသက်ပါဒီမနေ့ခင်းသတင်းတွေကိုမတ်တရင်ထိုင်နေတဲ့အတူကြီးညာပေးပါပါကင်ညာနိုင်ငံကနိုင်ငံခြားခီးသွားတွေအလားများတဲ့ဟိုတယ်နဲ့ဆိုင်ကန်းတွေရှိရမှာအတိုက်ခိုက်ခံရတဲ့အတွက်၅ဦးတည်းမနေ့တည်ဆုံးခဲ့ရပါတယ်ဗြိတိန်နိုင်ငံဥရောပသမဂ္ဂကနှုတ်ထွက်ရတဲ့အတွက်ဝန်ကြီးချုပ်တင်သွင်းတဲ့အဆိုပါရှုံးနေသွားပါပြီအခွန်ကင်းလို့ခွင့်ရထားတဲ့မြန်မာနဲ့ကမ္ဘောဒီးယားကလည်းEU ဥရောပသမဂ္ဂကိုတင်သွင်းတဲ့ဆန်တွေအတွက် EU ကအခွန်ကောက်ခံမှုပြင်ဆင်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင
်ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းဗြိတိန်နိုင်ငံကနေဒီ Brexit ခွဲထွက်ရေးဝန်ကြီးချုပ်ရဲ့အဆိုပြုချက်ဗြိတိန်ပါလီမန်မှာရှုံးနိမ့်သွားတဲ့အသေးစိတ်ကိုတင်ပြပေးဖို့ရှိပါတယ်တခါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကိုသူနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂကမြန်မာအစိုးရကိုတိုက်တွန်းလိုက်တဲ့အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးကဘယ်လိုတုံ့ပြန်ပါသလဲ
ကျွန်တော်တို့ကကုလသမဂ္ဂရဲ့အထူးအစဉ်ခံစားတင်ရသူတွေပူးပေါင်းဆောင်ရွက်တာကိုကျွန်တော်တို့ကဟလာစန့်ကျင်တာမဟုတ်ဘူးလူပုဂ္ဂိုလ်နဲ့ပဲကျွန်တော်တို့ကဆိုင်တယ
်ဒါကတော့တမ်မတ်ကြီးဟောက်တိုဆွမ်းက VOA ကိုပြောပြသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ဥရောပနိုင်ငံတွေကိုတင်သွင်းနေတဲ့မြန်မာနဲ့ကမ္ဘောဒီးယားကစံတင်သွင်းမှုအပေါ်သွင်းကုန်ခွန်ကိုစတင်ကောက်ခံတော့မယ့်အခြေအနေနဲ့ပတ်သက်ပြီးတော့လေထိခိုက်မှုအလားအလာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တိန်ကြီးထိုက်တို့ကပြောပြမှာပါရှင
်။ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်ကဒုစစ် D2 ဟိုတယ်နဲ့ဆိုင်ကန်းတွေရှိတဲ့စင်တာမှာအင်္ဂါနေ့ကအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုခံခဲ့ရပြီးတဲ့နောက်အခုခါမှာအခြေအနေကိုထိန်းချုပ်နိုင်ပြီဖြစ်ပြီးကင်ညာနိုင်ငံလုံခြုံမှုရှိပြီဖြစ်ကြောင်းကင်ညာပြည်ထောင်စုဝန်ကြီး Fred Median ကပြောကြားလိုက်ပါတယ်အခုချိန်ထိတေဆုံးသူကအနည်းဆုံး9ဦးရှိနေပေမဲ့ဟိုတယ်နဲ့ရုံးခန်းတွေရှိတဲ့ဝင်းတဲကိုရဲတွေနဲ့စစ်သားတွေတောရောက်ဆစ်ဆင်းနေစေဖြစ်ပြီးတေဆုံးသူအရေးအတွက်ကုရယ်ပိုလာနိုင်ခြေရှိပါတယ်တေဆုံးသူရုပ်လောင်းတွေကိုဟိုတယ်စားတောက်ဆိုင်တွေကဇပွဲတွေပေါ်မှာတွေ့နေရတယ်လို့ဟိုတယ်ဝင်းတဲကရုံးခန်းတွေမှာလည်းတွေ့ရတယ်လို့ရဲတယောက်ကပြောပါတယ်ဒဏ်ရာရသူဘယ်လောက်ရှိနေလဲဆိုတာကိုတော့ခုထိတေချာမသိရသေးပေမဲ့အများပြားဒဏ်ရာရနေတယ်လို့မျက်မြင်တူက VOA ကိုပြောပါတယ်ဗန်တစ်ခုရဲ့ပြင်မှာဖောက်ခွဲမှုနဲ့ဟိုတယ်အဲဂျိုကမှာအတေကံဘုံတလုံးဖောက်ခွဲပြီးအင်္ဂါနေ့နေ့လယ်မှာစတင်တိုက်ခိုက်ခဲ့ကြောင်းနဲ့ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်ကြောင်းဆိုမာလီယာအခြေစိုက် Al-Shabaab စစ်သွေးတပ်အဖွဲ့ကကြေညာပါတယ်။တနမတ်သမားတွေဟာကဖေးဆိုင်နဲ့ရှောက်သွားပြီးဇပွဲပေါ်မှာထိုင်နေသူတွေကိုတွေ့တဲ့နေရာမှာပြစ်တိုက်ခဲ့တယ်လို့အသက်မသေးချမ်းရဲ့သူကပြောပါတယ်။ဟိုတယ်ရဲ့ဈေးဆိုင်တွေမှာသွေးစာတွေမှန်ကွဲစာတွေနဲ့ပြည့်နေပြီးမိရှို့ထားတဲ့ကားတွေနဲ့မိခိုးလုံးတွေကိုတွေ့နေရတာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကရှစ်နှစ်ကျော်ဖြစ်အမည်တင်ထားတဲ့ဝီလျံဘားကရုရှားရဲ့အထူးစုံစမ်းရေးမှုရဲ့စုံစမ်းမှုတွေကိုနိုင်ငံရေးဖိအားထွေကနေကာကွယ်ပေးမယ်လို့အင်္ဂါနေ့မှာကတိပြုလိုက်ပြီးသမ္မတထရန့်ရဲ့အတွင်းစီးကပုံကိုယ်တွေနဲ့ရုရှားအစိုးရကြားအဆက်အသွယ်တွေကိုစုံစမ်းမှုဟာအောက်လန်းနီနဲ့လှုပ်ကြံတာလို့သမ္မတထရန့်ရဲ့ပြောဆိုချက်အပေါ်မှာလည်းသဘောမတူဘူးလို့ပြောဆိုလိုက်ပါတယ်ရှင်းနေကြုတ်အဖြစ်အတည်ပြုနိုင်ရေးအထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ကြားနာမှုမှာမစ္စတာဘားကအထူးစုံစမ်းရေးမှုမူလအနေနဲ့အောက်လန်းနီနဲ့တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်မယ်လို့မယုံကြည်ဘူးလို့ပြောဆိုခဲ့တာပါစုံစမ်းစစ်ဆေးမှုတွေဒီအတိုင်းဆက်လက်ဆောင်ရွက်ဖို့ရည်ရွယ်ထားပြီးထွက်ပေါ်လာတဲ့ရလဒ်ကိုပြည်သူနဲ့လွှတ်တော်ကိုအသိပေးရမယ်လို့လည်းမစ္စတာဘားကထပ်လောင်းပြောဆိုပါတယ်တရားဥပဒေနဲ့မညီမှသာအထူးစုံစမ်းရေးမှုကိုဖယ်ရှားမှာဖြစ်ပြီးမစ္စတာမူလာအနေနဲ့တရားဥပဒေနဲ့မညီအောင်ပြုမှုမဲ့သူမဟုတ်ဘူးလို့လည်းရှင်းနေချုပ်အဖြစ်အမည်တင်ခံထားရတဲ့ဝီလျံဘားကပြောဆိုခဲ့ပါတယ်။တရားရေးဌာနမှသမ္မတကဝင်ရောက်ဆွတ်ဖက်လို့တယ်လို့ဒီမိုကရက်တစ်ဘက်ကပြောဆိုပြီးရှင်းနေချုပ်အနေနဲ့အမိခိုးကင်းလွတ်လပ်မှုရှိဖို့အရေးကြီးတယ်ဆိုတာကိုဒီမိုကရက်တစ်ဘက်ကထပ်ခါတလဲလဲဖိအားပေးပြောဆိုနေကြပါတယ်ရှင်။
အမေရိကန်နိုင်ငံနဲ့တရားဝင်လာရဖို့ကြိုးစားမဲ့ရွှေပြောင်းအုပ်စုနောက်တစုဟာအခု Honduras နိုင်ငံကနေစတင်ထွက်ခွာလာနေပြီဖြစ်ကြောင်းနဲ့ဒါဟာသူတောင်းဆိုနေတဲ့အမေရိကန်နဲ့မက္ကဆီကိုကြားနေဆက်တိုင်းတိစောက်ဖို့အတွက်လိုအပ်နေပြီဆိုတာပြသနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။သမ္မတထရမ့်ကကျွန်တော်တို့ရဲ့တောင်ဘက်နေဆက်စီ UTP ထိမှားတဲ့ရွှေပြောင်းအုပ်စုတစုလာနေပြီလို့သူ့ Twitter မှာရေးပါတယ်။ဒါအပြင်ဒတိုင်းစောက်ဖို့အတွက်သူတောင်းခံနေတဲ့အမေရိကန်အခွန်အမ်းပြည်သူရဲ့ငွေကိုပေးဖို့ကန့်ကွက်နေတဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi အထက် တ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမန်နဲ့ဒီမိုကရက်ခေါင်းဆောင်တွေကိုဒီနယ်ဆက်မှာတရားဝင်လာရောက်သူတွေကိုဒရုန်းရင်နဲ့တားဆီးလို့မရနိုင်ဘူးဆိုတာပြောပြဖို့လူလူကိုတိုက်တွန်းပါတယ်။ဒါကိုတားဆီးဖို့ခိုင်ခိုင်တဲ့ဒဏ္ဍာရီထမမို့တမဏိဒဏ္ဍာရီကပဲလုံခြုံရေးပြေးနိုင်တယ်လို့ပြောတာပါ။ပလိုစီနဲ့ရှူမန်တို့ကိုလည်းနိုင်ငံရေးကစားနေတာတွေရက်တံမှုနဲ့အစိုးရရန်ကြတစ်စီတစ်ပိုင်းရက်ဆိုင်ထားတာအဆုံးသတ်ပေးဖို့အတွက်သမရကပြောပါတယ်။နေဆက်တိုင်းကာရင်အတွက်အမေရိကန်ဒေါ်လာ5ဘီလီယံကျော်သမရထရမ့်တောင်းဆိုကြတဲ့ပတ်သက်ပြီးအတိုက်ခံတွေနဲ့အငင်းပွားရကနေအစိုးရရန်ကြတစ်စီတစ်ပိုင်းရက်ဆိုင်ထားတဲ့ကာလဟာအခုဆို25ရက်ရှိသွားပြီဖြစ်ပြီးစံချိန်တင်သွားတာပါ
။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေရဲ့ဥရောပသမ္မတတဲကနေဗြိတိန်နှုတ်ထွက်ရေးအစီအစဉ်ကိုလွှတ်တော်မှအင်္ဂါနေ့အကြီးအကျယ်ရှုံးနိမ့်ခဲ့ပြီးတဲ့နောက်မှာတော့စီစဉ်ထားတဲ့အတိုင်းလာမယ့်မတ်လ29ရက်နေ့မှာအဖွဲ့ဝင်29နိုင်ငံပါဥရောပသမ္မတတဲကနေဗြိတိန်တို့ဘယ်လိုပုံစံနှုတ်ထွက်မလဲဆိုတာမရေမရာဖြစ်သွားစေပါတယ်။ EU ကနေနှုတ်ထွက်ဖို့လွန်ခဲ့တဲ့နှစ်နှစ်ခွဲကဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေရဲ့ဒီမိုကရေစီနည်းကျဆုံးဖြတ်ချက်ဖြစ်တယ်လို့ဝန်ကြီးချုပ်မေကပြောဆိုပြီးအတည်ပြုဖို့တိုက်တွန်းခဲ့ပေမဲ့လို့လဲဗြိတိန်အောက်လွှတ်တော်မှကန့်ကွက်မဲ432မဲထောက်ခံမဲ202မဲနဲ့ပယ်ချခဲ့ကြတာပါအခုမဲခွဲမှုဟာဆိုရင်ဝန်ကြီးချုပ်မေရဲ့ကွန်ဆာဗေးတစ်ပါတီအုပ်ချုပ်မှုရဲ့အကြီးအကျယ်ရှုံးနိမ့်မှုဖြစ်တယ်လို့အတိုက်ခံလေးပါပါတီခေါင်းဆောင်ဂျယ်ရမီ ကော်ဘင်းကပြောပါတယ်ဒါအပြင်ဒါဟာဆိုရင်လက်ရှိအစိုးရရဲ့အင်မတန်ညံ့ဖျင်းမှုကြီးဖြစ်တယ်လို့အတိုက်ခံပါတီကပြောဆိုလိုက်ပြီးဗုဒ္ဓဟူးနေ့မှာအယုံအကြည်မရှိအစိုးကိုမဲခွဲဖို့လဲတောင်းဆိုပါတယ်ဝန်ကြီးချုပ်မေကိုစန့်ကျင်တဲ့မဲခွဲမှုကိုအများကခံမှန်းထားကြပြီးမယ်လို့လဲ EU တဲကနေဗြိတိန်တို့နှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးနောက်ထပ်ဘာဆက်လုပ်ကြမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်
ပြည်ရေးအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689ညလိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်အမေရိကန်တံခါးမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။လာမယ့်3နှစ်အတွက်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေရှိကဥရောပသမဂ္ဂကိုဆန်တင်ပို့မှုအတွက်အခွန်ကောက်ခံမှုစီစဉ်နေပါပြီ။အခုလိုလှုပ်ဆောင်မှုကစိုက်ပျိုးရေးအဓိကအားထားနေရတဲ့မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေအတွက်တက်ရောက်မှုတွေရှိလာနိုင်ပါတယ်။ EU ရဲ့ကုန်သွယ်ရေးမူဝါဒကြီးကြပ်ရတဲ့ဥရောပကော်မရှင်ကပြီးခဲ့တဲ့နှစ်ခရက်ကအခုလိုအခွန်ကောက်ဖို့အဆိုပြုခဲ့တာဖြစ်ပေမဲ့အဖွဲ့ဝင်28နိုင်ငံကဒီဇင်ဘာလအထိဒီအဆိုကိုမဆုံးဖြတ်နိုင်တဲ့အတွက်ဗော်ဒူဖူးနဲ့နောက်ဆုံးထားဆုံးဖြတ်ဖို့အတွက်ကော်မရှင်ကသတ်မှတ်ပေးပါတယ်။ကောက်ခံမဲ့အခွန်အခကတော့ပထမနှစ်အတွက်155ယူရိုဒုတိယနှစ်မှာယူရို150နဲ့တတိယနှစ်မှာယူရို100အစိတ်ဖြစ်ပါတယ်
ထိုင်းနိုင်ငံကကြက်မွေးမြူရေးခြံမှာမတရားခိုင်းစေခံခဲ့ရပါတယ်လို့တိုင်ကြားထားတဲ့မြန်မာအလုသမား14ဦးကိုနှစ်နာချီပေးရော်ဖို့ထိုင်းတရားရုံးချုပ်ကအင်ကာနစ်မှာစီရင်ချက်ချလိုက်ပါတယ်။သမားဆက်ကြက်မွေးမြူရေးလုပ်ငန်းနဲ့အလုသမားပြည်ရဲ့အမှုက၃နှစ်တာတရားရင်ဆိုင်ခဲ့ရပြီးတဲ့နောက်မှာတော့မနေ့အင်ကာနစ်ကထိုင်းနိုင်ငံတွင်ရွှေပြောင်းအလုသမားတွေအရေးထိုင်းတရားရုံးချုပ်ရဲ့စီရင်ချက်ဟာတမိုင်းဝင်စီရင်ချက်ဖြစ်သွားပါတယ်။အလုသမား14ဦးအတွက်ကုမ္ပဏီဘက်ကနှစ်နာချီအဖြစ်အမေရိကန်ဒေါ်လာ5,300လောက်ရှိတဲ့ထိုင်းဘတ်ငွေတက်တန်း9သိန်းပေးရဖို့တရားရုံးချုပ်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်
အမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံအစ်မြင့်အရာရှိတွေရဲ့ဆွေးနွေးပွဲကိုဒီသတင်းပတ်ထဲဝါရှင်တန် DC မှာကျင်းပဖို့စီစဉ်နေပြီးဒါဟာနျူကလ িয়ার ဆိုင်ရာဆွေးနွေးပွဲတွေပြန်ကျင်းပနိုင်မှုယာယီသဘောတူညီချက်ယာယီအတွက်ဆွေးနွေးမှာဖြစ်တယ်လို့အင်ကာနီတောင်ကိုရီးယားသတင်းမှာဖော်ပြပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားဒုတိယအကြီးအကဲကင်ချွန်ယုံချိုးတို့ဦးဆောင်ပြီးကြက်တပရီဓမ္မမှုတောက်ကြနေမှာတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အမည်မဖော်လိုတဲ့တန်တမန်တဦးရဲ့ပြောကြားချက်ကိုကိုကာဘီချိုဆန်းအေဘိုသတင်းစာမှာဖော်ပြပါတယ်ဒီတွေ့ဆုံဆွေးနွေးမှုကလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အုန်တို့ကြားဒုတိယအကြိမ်မြောက်ထိပ်သီးအစည်းအဝေးကျင်းပမယ့်နေရာနဲ့ရက်ကိုသတ်မှတ်နိုင်မယ်လို့မျှော်လင့်ရကြောင်းလည်းဖော်ပြထားပါတယ်
ကနေဒါနိုင်ငံမှာတရုတ်လုပ်ငန်းရှင်တဦးဖမ်းဆီးခံခဲ့ရပြီးနောက်မှာတော့တရုတ်နိုင်ငံသားတွေအနေနဲ့ကနေဒါနိုင်ငံကိုသွားရောက်တာမှာကြုံတွေ့ရနိုင်တဲ့ဘေးအန္တရာယ်တွေကိုဘက်ပေါင်းစုံကချင့်ချိန်ကြဖို့တရုတ်အစိုးရကအင်ကာနစ်မှာအကြံပြုချက်ထုတ်ပြန်ထားပါတယ်။ဟွာဝေးလုပ်ငန်းကြီးရဲ့အမှုဆောင်မန်ဝမ်ဂျိုဖမ်းဆီးခံထားရတာကိုထောက်ပြပြီးတရုတ်နိုင်ငံသားတဦးကိုကနေဒါနိုင်ငံကတရားဥပဒေမဲ့ဖမ်းဆီးထားတယ်ဆိုပြီးတရုတ်နိုင်ငံသားဝန်ကြီးဌာနကပြောဆိုရာဖြစ်ပါတယ်။ကမ္ဘာတလောဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ဟွာဝေးလုပ်ငန်းကြီးရဲ့ဗန်နာရေးမှုမန်ကိုအမေရိကန်ဘက်ကပန်ကြားချက်အရဒီဇင်ဘာလ1ရက်နေ့မှာကနေဒါမှာဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင
်ဗုဒ္ဓဘုနေ့နေနဲ့ခင်းသတင်းတွေကိုဒေါက်ခင်မြတ်တက်နဲ့မတ်တိန်ကြီးထိုက်တို့ကပြောပြသွားတာပါ
EU ကနေဗြိတိန်နှုတ်ထွက်ဖို့ဝန်ကြီးချုပ် Theresa May တင်သွင်းတဲ့ BRICS သဘောတူညီမှုကိုအင်္ဂါနေ့ညကဗြိတိန်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာအပြတ်အသတ်ရှုံးနေပြီးတော့ပယ်ချခံခဲ့ရပါတယ်။ဝန်ကြီးချုပ် May အနေနဲ့နောက်သဘောတူညီမှုအစ်စ်ကိုတင်သွင်းဖို့တော့တနင်္လာနေ့အထိအချိန်ရမှာပါ။အင်္ဂါနေ့ကမဲခွဲဆုံးဖြတ်ပြီးရှေ့ဆက်လှုပ်ဖို့လွှတ်တော်မှာဝန်ကြီးချုပ်ကဘလို့တုံ့ပြန်ခဲ့တယ်လဲအတိုက်ခံပါတီဘက်ကတော့အစိုးရအပေါ်အယုံကြည်မရှိအဆိုတင်သွင်းဖို့ဆန္ဒရှိနေတာတွေ့ရပါတယ်အကြောင်းစုံကိုဒေါ်လာလာတန်းကပြောပြမှာပါရှင
် The eyes to the right 202 the nose to the left 432 so the nose have it
ဟုတ်ပါမင်း202မင်းကန့်ကွယ်မင်း432မင်းနဲ့ပြစ်ချလွှတ်တော်အမတ်တွေကဝင်ကြီးချုပ်ထရီဇာမေရဲ့ EU ကနေဗြိတိန်ခွဲထွက်တဲ့ Brexit သဘောတူညီမှုကိုပယ်ချတဲ့အကြောင်းအခုလိုလွှတ်တော်တာဝန်ခံကအင်္ဂါနေ့ညကကြေညာသွားခဲ့တာပါ။ဒါဟာ95နှစ်တာခေတ်သစ်ဗြိတိရှသမိုင်းမှာအစိုးရတရားရဲ့လွှတ်တော်မှာအဆိုးဆုံးဆုံးရှုံးမှုလို့လည်းဆိုပါတယ်။ဝင်ကြီးချုပ်ထရီဇာမေရဲ့ Conservative Party ဝင်လွှတ်တော်အမတ်တွေဖြစ်တဲ့ Brexit ကိုထောက်ခံခဲ့ကြသူတွေရော EU မှာဆက်လက်ပါဝင်လိုကြသူတွေရောဒီသဘောတူညီမှုကိုကန့်ကွက်ရမှာပါဝင်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်လေ1983ခုနှစ်ကစတင်ဝင်ခဲ့တဲ့ EU ကနေဗြိတိန်နှုတ်ထွက်မှုကိုဘယ်ပုံပဲနည်းဆက်ကင်တွယ်ရမလဲဆိုတဲ့ပြဿနာဟာနိုင်ငံအတွက်250တွင်အဆိုးဆုံးနိုင်ငံရေးပြဿနာဖြစ်လို့လာနေပါပြီ။ EU ကနေဗြိတိန်နှုတ်ထွက်ဖို့ဥပဒေအရသတ်မှတ်ထားရဲ့ဟာမတ်လ29ရက်ဖြစ်တဲ့အတွက်ကြောင့်လေအချိန်ကတော့တဖြည်းဖြည်းနီးကပ်လို့လာနေပါပြီ။ခုလိုအင်္ဂါနေ့ကလွှတ်တော်ရဲ့မဲအပြတ်နဲ့ကန့်ကွက်ချက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ထရီဇာမေးကရှေ့ဆက်လို့ရမယ့်ခြေလှမ်းသုံးချက်ကိုချပြခဲ့ပါတယ
် First we need to confirm whether this government still enjoys the confidence of the house I believe that it does
ပထမအနေနဲ့ကျမတို့အတည်ပြုဖို့လိုတာကကျမတို့အစိုးရပေါ်လွှတ်တော်ကယုံကြည်မှုရှိသလားဆိုတဲ့အချက်ပါပဲယုံကြည်မှုရှိတယ်လို့ကျမယူဆပြီးမယ်ဒီညမဲခွဲဆုံးဖြတ်မှုရဲ့ကန့်ကွက်မှုအတိုင်းအတာကိုကြည်ကျင်းအားဖြင့်တခြားလူတွေလည်းဒီကိစ္စမှာဝင်ပြီးစူးစမ်းခွင့်ပေးတဲ့လို့ကျမထင်ပါတယ်။ဒုတိယကလွှတ်တော်အနေနဲ့ကျမတို့အစိုးရပေါ်ယုံကြည်တယ်လို့အတည်ပြုခဲ့ရင်ကျမအနေနဲ့ကျမရဲ့ရောင်းရင်းတွေအိုင်ယာလန်ရဲ့ DUP ပါတီဝင်တွေနဲ့အတိုက်ခံဝိုင်းရင်လွှတ်တော်အမတ်တွေနဲ့တွေ့ဆုံပြီးဒီသဘောတူညီမှုနဲ့ပတ်သက်လို့လွှတ်တော်ရဲ့ထောက်ခံမှုကိုရဖို့ပါလုတ်ဖို့လို့တည်းဆိုတာကိုသိဖို့စူးစမ်းမှာဖြစ်ပါလေတတိယအနေနဲ့ကတော့ခုလိုဆွေးနွေးပွဲတွေကထွက်လာတဲ့အဖြေတွေကိုကျမတို့အစိုးရအနေနဲ့ EU နဲ့ဆွေးနွေးမှာဖြစ်ပါတယ်လို့ဝန်ကြီးချုပ်မေကသူ့ဆန္ဒကိုချပြခဲ့တာဖြစ်ပါလေလွန်ခဲ့တဲ့နှစ်က EU ကနေနှုတ်ထွက်ဖို့လူလူသဘောထားဆန္ဒခံယူပွဲမှာမဲပေးခဲ့ကြတဲ့ဗြိတိန်နိုင်ငံသားတွေကိုလည်းဝန်ကြီးချုပ်ကခုလိုတုံ့ပြန်ခဲ့ပါတယ်
I became prime minister immediately after that referendum.
ဒီမှာဒီနေ့အဲ့ဒီလူလူဆန္ဒသဘောထားခံယူပွဲပြီးဝန်ကြီးချုပ်ဖြစ်လာခဲ့တဲ့အတွက်အဲ့ဒီရလတိုင်းပေါ့မြောက်အောင်မြင်အောင်ဆောင်ရွက်ဖို့ကကျမရဲ့တာဝန်ရှိတယ်ဆိုတာကျမခံယူပါတယ်။ဒါကြောင့်အတိုက်ခံပါဝင်အုပ်စုအလုံးတို့ကိုကျမပြောလိုတာကဗြိတိန်နိုင်ငံသားတွေရဲ့ဆန္ဒဖြစ်တဲ့ဒီကိစ္စကိုအောင်မြင်စွာဖြေရှင်းပေးနိုင်ဖို့ကိုနားထောင်ကြပါဆိုတာပါပဲလို့ဝန်ကြီးချုပ်ထရီဇာမေးကပြောသွားခဲ့တာပါအတိုက်ခံလီဘာပါတီခေါင်းဆောင်ဂျယ်မီကိုဗန်ကတော့ဝင်ကြီးချုပ်ထရီဇာမေးအစိုးရပေါ်အယုံကြည်မရှိအဆိုကိုတင်သွင်းမယ်လို့လွှတ်တော်ဥက္ကဋ္ဌကိုအခုလိုအသိပေးလိုက်ပါတယ
် She cannot seriously believe that after 2 years of failure she is capable of negotiating
ဝင်ကြီးချုပ်အနေနဲ့နှစ်နှစ်ကြာမြင့်တဲ့အထိဒီကိစ္စကိုအောင်မြင်အောင်လှုပ်ဆောင်နိုင်ခြင်းမရှိခဲ့တဲ့အတွက်နိုင်ငံသားတွေအကျိုးဆက်ရှုပြီးသဘောတူညီမှုကိုနှိမ့်နှိုင်းယူနှိုင်းလိမ့်မယ်လို့သူဆက်ပြီးယုံကြည်နေတာကိုကျွန်တော်အံ့အားသင့်လို့မဆုံးပါဘူးကျွန်တော်တို့ရင်ဆိုင်နေရတဲ့အရေးကြီးဆုံးအချက်ကဒီပါလီမန်နဲ့နိုင်ငံရဲ့ယုံကြည်မှုကိုဒီအစိုးရကသူဆွဆွသွားပြီးဆိုတဲ့အချက်ပါပဲဒါကြောင့်အစိုးရပေါ်အယုံကြည်မရှိအစိုးကိုကျွန်တော်အနေနဲ့တင်သွင်းမယ်ဆိုတာဥက္ကဋ္ဌကြီးကိုအသိပေးလိုပါတယ
်2016ဇွန်လကပြည်လုံးချုပ်လူထုဆန္ဒခံယူပွဲမှာထောက်ခံမဲ52ရာဂိုင်နှုန်း၊ကန့်ကွက်မဲ48ရာဂိုင်နှုန်းနဲ့ EU ကနေနှုတ်ထွက်ဖို့ဗြိတိန်မဲဆန္ဒရှင်တွေကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။လွှတ်တော်မှာအင်္ဂါနေ့က Brexit သဘောတူညီမှုပေါ်မဲခွဲဆုံးဖြတ်ခြင်းမပြုမီဝန်ကြီးချုပ်ကတော့ Brexit ထောက်ခံသူလွှတ်တော်အမတ်တွေကိုသတိပေးခဲ့တာကသူ့ရဲ့သဘောတူညီမှုပယ်ချခံရရင် ဗြိတိန်အနေနဲ့ EU ကနေသဘောတူညီမှုမရဘဲနှုတ်ထွက်မဲ့အစားလုံးဝမနှုတ်ထွက်နိုင်မဲ့အခြေအနေဆိုက်နိုင်နေဆိုတာပါပဲ
ဒေါ်လှလတမ်းပါရှင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထူးဆောင်စံစစ်ဆေးရေးမှုနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုကုလသမဂ္ဂဘက်ကတိုက်တွန်းလိုက်ပါတယ်။တချိန်တည်းမှာပဲမြန်မာဘက်ကတော့ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမူတွေကိုစန့်ကျင်နေတာမဟုတ်ပဲအထူးကိုယ်စားလှယ်ကိုလူပုတ်ကိုအနေနဲ့ကန့်ကွက်နေတာလက်မခံတာဖြစ်တယ်လို့တုံ့ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မတ်သိန်ကီထိုက်ကအပြည့်အစုံကိုတင်ပြမှာပါရှင်။
ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာအစဉ်ခံတင်ပြနိုင်ရေးဒီသတင်းပတ်စတင်လိုက်တဲ့မြန်မာလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကတော့မြန်မာနိုင်ငံကိုဝင်ခွင့်မရဘဲမြန်မာဒုက္ခသည်တွေတင်းရှောင်ခိုးလုံရာထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုပဲတွားရောက်ပြီးအချက်အလက်စုဆောင်းနေတာဖြစ်ပါတယ်လူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကတော့မြန်မာအစိုးရနဲ့ဆက်ပြီးဆေးဆက်ညှိနှိုင်းသွားဖို့ကြိုးစားနေဆဲဖြစ်ကြောင်းမြန်မာပြည်သူတွေနဲ့တွေ့ဆုံပြီးနိုင်ငံတော်ကလူ့အခွင့်အရေးအခြေအနေတွေကိုဆွေးနွေးမှာဖြစ်တယ်လို့ပြောဆိုထားတာပါ။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျေရစ်ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ
်။ Well, I mean, if we're talking about a special rapporteur for human rights, our principal position remains the same, that countries should always cooperate with the mechanisms of the UN human rights architecture.
လူခွင့်ရေးအထူးကိုယ်စားလှယ်ကြောင်းပြောမယ်ဆိုရင်တော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာဖွဲ့စည်းပုံအတိုင်းပဲနိုင်ငံတိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ရမယ်ဆိုတာကကျွန်တော်တို့ရဲ့မြောင်းလဲတဲ့မူဝါဒပါ။အတွင်းမှုကြောင့်လွတ်လပ်တဲ့အထူးကိုယ်စားလှယ်ကအထူးပဲအရေးပါတဲ့အခန့်ကဏ္ဍမှာရှိနေပါတယ်။နိုင်ငံတိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းကျွန်တော်တို့ကတိုက်တွန်းပါတယ်။အီရတ်နိုင်ငံမှာဆူဒန်ဟူစင်းလက်ထက်တုန်းကလည်းသိပ်ပြီးပြင်းထန်တဲ့အထူးကိုယ်စားလှယ်ဒီလိုကမရခဲ့ပါဘူးသူတို့အနေနဲ့တခြားအရင်းအမြစ်တွေကိုအခြေခံပြီးတော့ပဲအစဉ်ခံခဲ့ကြတာပါအထုကုဇေဟာသူကိုယ်တိုင်အခြေအနေတွေကိုမြင်တွေ့နိုင်ဖို့အစိုးရအပါဝင်သက်ဆိုင်သူအားလုံးပူးပေါင်းဆောင်ရွက်ကြရင်ဖြင့်ပူကောက်မယ်လို့ကျွန်တော်ဘက်ကခံယူပါတယ်အထုကုဇေလည်းအစားထိုးရေးကတော့လူခွင့်ရေးကောင်စီပေါ်မှာပဲမူတည်ပါလိမ့်မယ
်ကုလသမဂ္ဂရဲ့မူရီအတိုင်းလိုက်နာဆောင်ရွက်ဖို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကတိုက်တွန်းလိုက်တဲ့အပေါ်မှာတော့ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တူစွမ်းကအခုလိုတုံ့ပြန်ပါတယ်
။ဟိုသူအစဉ်ခံစားဒီနေ့သူပြပေါင်းဆောင်ရတာကိုကျွန်တော်တို့ကဟလာဟိုစန့်ကျင်တာမဟုတ်ဘူး။အဲ့တော့လူပုဂ္ဂိုလ်နဲ့ပဲကျွန်တော်တို့ကဆိုင်တယ်။အဲ့တော့ဒီဟာကိုဟိုလူပစ်လဲပေးပါဆိုကျွန်တော်တို့ကလူခွင့်ရေးကောင်စီကိုလည်းပဲကျွန်တော်အုပ်ချုပ်လဲကျွန်တော်ပြောထားပြီးသား။အဲ့တို့ရတို့မလဲတာတော့မတက်နိုင်ဘူးပေါ့နော်။ကျွန်တော်မူကိုကျွန်တော်တို့ကဟိုစန့်ကျင်ပြီးလုပ်နေတာမဟုတ်ဘူး။မူကိုတို့ဆုံးဖြတ်ချက်နဲ့တို့ရဲ့မူလူခွင့်ရေးကောင်စီရဲ့မူကိုကျွန်တော်တို့ကလက်ခံတယ်။တိုးတော်လည်းပဲပရိုဖက်ဆာရန်ဟီလီအနေနဲ့သူလှုပ်တဲ့ဟာဟာကျွန်တော်တို့လက်မခံနိုင်တဲ့ဟာဖြစ်တဲ့အတွက်ကြောင့်ပုံကူအနေနဲ့ကျွန်တော်တို့ကသူနဲ့ဟာလာကျွန်တော်တို့သူနဲ့ဆက်လုပ်လို့မရဘူးဆိုပြီးကျွန်တော်တို့ကဒီလိုရပ်တည်တာပါပဲ
အထူးကိုစလေရန်ဟီလီကဖက်လိုက်တယ်လို့လည်းမြန်မာဘက်ကဆွဆွဲတာပါတန်မတ်ကြီးဦးဟောက်တို့ဆွမ်းကအခုလိုပြောပါတယ
်ဒီမစ်ရန်ဟီလီလက်ထက်အထူးသဖြင့်ပေါ့ဗျာကျွန်တော်တို့ဒီရခိုင်ကိစ္စပညာဖြစ်ပြီးတဲ့နောက်ပိုင်းမှာကသူရဲ့ဟိုတင်ပြပုံသူရဲ့ယက်တီချက်သူရဲ့ဟိုပါပေါ့အနေထားပေါ့နော်ဟာကျွန်တော်တို့အမြင်မှာဘလို့မှဟိုလက်ခံနိုင်စရာမရှိဘူးတစ်ဖက်သက်ဟာလာဟိုဆွဆွဲတဲ့ဟာတွေတစ်ဖက်သက်ဟိုဟာပြောဆိုတဲ့ဟာတွေကများလာတဲ့ခါကျတော့ဒါကိုကျွန်တော်တို့လက်မခံနိုင်လားကျွန်တော်တို့အစိုးရကမပူပေါင်းမဆောင်ရွက်တာမဟုတ်ဘူ
းရန်ဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ၁၇ရက်ကြာခီးစဉ်ကိုတော့ဇန်နဝါရီလ၁၄ရက်နေ့ထိုင်းနိုင်ငံကဒုက္ခသည်စခန်းတွေကိုတွားရောက်တာနဲ့စတင်လိုက်တာဖြစ်ပြီးဒီနောက်မှာတော့လမ်းမဲ့19ရက်နေ့မှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံရာဘင်္ဂလားဒေ့ရှ်ကိုသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာအပြင်ရိုဟင်ဂျာဒုက္ခသည်တွေရှိရာကော့ဆက်ဘဇာကဒုက္ခသည်စခန်းတွေကိုတွားရောက်ဖို့လဲစီစဉ်ထားတဲ့အကြောင်းနောက်ရိုဟင်ဂျာဒုက္ခသည်တချို့ကိုနေရာချထားပေးဖို့စီစဉ်နေတဲ့ဘဟာဆန်ချာကိုလည်းသွားမယ်အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ခီးစဉ်အစဇန်နဝါရီလ24ရက်နေ့မှာတော့ဓက္ကာမြို့တော်က Escort Residence Hotel မှာသတင်းစာရှင်းလင်းပွဲကျင်းပပါမယ်အခုခီးစဉ်တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ကလက်မဲ့မတ်လလူခွင့်ရေးကောင်စီရဲ့အချိန်40မြောက်ညီလာခံမှာတင်ပြမှာဖြစ်ပါတယ်ကုလသမဂ္ဂရဲ့မြမလူခွင့်ရေးဆိုင်ရာအထူးစုံစမ်းရေးမှူးရန်ဟီလီအနေနဲ့2019ခုနှစ်ဒီဇင်ဘာလကတည်းကမြန်မာဆွေရကပြည်ဝင်ခွင့်ပိတ်ခဲ့တာပါ2014ခုနှစ်ကဆက်လို့မြန်မာလူ့အခွင့်အရေးအထူးစုံစမ်းရေးမှူးအဖြစ်တာဝန်ယူဆောင်ရွက်ခဲ့တဲ့မစ်ရန်ဟီလီကမြန်မာနိုင်ငံကို6ကြိမ်တွားရောက်ခဲ့ပူပါတယ်ရှင်
မတ်သိန်ကီထိုင်ပြောပြသွားတာပါ။ဥရောပကိုတင်ပို့နေတဲ့မြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံစီကစံတင်သွင်းမှုအပေါ်အခွန်အေးစပြီးကောက်ဖို့ဥရောပသမ္မတကုန်သွယ်ရေးကော်မရှင်ကဒီကနေ့ဗုဒ္ဓဘူးနေ့မှာအပြည့်သက်ဆုံးဖြတ်ချက်ချမဲ့အလားအလာရှိနေပါတယ်။အခြေအနေအပြည့်စုံကိုတော့ဆက်ပြီးနားဆင်ပါရှင့်။ဥရောပမှာတချိန်တူမြင့်တက်လာတဲ့အာရှဆန်တင်ပို့မှုကိုထိန်းချုပ်နိုင်ဖို့မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကတင်ပို့နေတဲ့ဆန်တင်သွင်းမှုအပေါ်သုံးနှစ်ကြာအခွန်ကောက်ခံမဲ့အစီအစဉ်ကိုဒီသတင်းပတ်အတွင်းဥရောပသမ္မတဘက်ကချမှတ်ဖို့ရှိနေပါတယ်။မြန်မာနဲ့ကမ္ဘောဒီးယားဟာအရင်က EPA ခေါ်လက်နက်ကလွဲလို့အားလုံးဆိုတဲ့ဥရောပသမ္မတကနေဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေကိုပေးထားတဲ့ကုန်သွယ်မှုအထူးအခွင့်အရေးကနေအကျိုးမြတ်တွေရခဲ့ကြပါတယ်။ဒါပေမဲ့နှစ်နိုင်ငံလုံးမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေပြီးဒီပေါ်မှာသက်ဆိုင်ရာအစိုးရတွေကတာဝန်ခံမှုတာဝန်ယူမှုမရှိတဲ့အတွက်ကမ္ဘောဒီးယားကို EPA အခွင့်အရေးပေးထားတာကိုဥရောပသမ္မတကပြန်ရုပ်သိမ်းလိုက်ပေမဲ့မြန်မာနိုင်ငံကတော့ပြန်ရုပ်သိမ်းသင့်မသင့်စဉ်းစားနေသေးပါ။ဒါပေမဲ့လည်းဥရောပသမ္မတအနေနဲ့ဆန်သွင်းကုန်အခွန်ကောက်ခံမဲ့ကိစ္စဟာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့မဆိုင်ဘဲဥရောပကလေသမားတွေရဲ့အကျိုးကာကွယ်ဖို့အတွက်ဖြစ်တယ်လို့ဗြိတိန်အခြေစိုက်မြန်မာရေးလှုပ်ရှားနေတဲ့ဘာမကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana ကပြောပါတယ
် Under everything but arms agreements the EU agrees not to put any tariffs which is a tax
Everything but arms ဆိုတဲ့ EPA ကုန်သွယ်မှုအထူးအခွင့်အရေးသဘောတူညီမှုအရမြန်မာနိုင်ငံကနေဥရောပကိုတင်ပို့လာတဲ့သွင်းကုန်မှန်သမျှဥရောပသမ္မတကအခွန်မကောက်ပါဘူးဆိုတဲ့အချက်ရှိနေပါတယ်။ဒါပေမဲ့အခုလက်ရှိမှာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေဟာဥရောပဈေးကွက်နဲ့ပတ်သက်ထိခိုက်မှုရှိမရှိဆိုတာကိုဥရောပသမ္မတကပြန်ပြီးသုံးသပ်စဉ်းစားနေပေမဲ့အခုဆန်သွင်းကုန်အခွန်ကောက်ခံတာကတော့ဒီလူခွင့်ရေးကိစ္စနဲ့မဆိုင်ပါဘူး။တသက်ဖြစ်ပါတယ်။ဥရောပကိုစံတင်ပို့မှုတိတိတတ်တများလာနေတဲ့အတွက်စပားဆိုင်တဲ့ဥရောပတောင်ပိုင်းနိုင်ငံတွေကလေသမားတွေဟာအာရှကလာတဲ့ဈေးနှုန်းချိုသားတဲ့စံကိုရှင်ပြီးမရောနိုင်ပဲဖြစ်နေတာပါ။သူတို့အကျိုးကိုကာကွယ်ဖို့အတွက်အခုလိုမြန်မာနိုင်ငံကတင်ပို့တဲ့စံတွေအပေါ်သွင်းကုန်ခွန်ကောက်ခံဖို့ဥရောပကော်မရှင်ဘက်ကဆုံးဖြတ်ဖို့ဖြစ်လာတာပါလို့ Mark Farmana ကပြောသွားတာပါ။ဥရောပတောင်ပိုင်းနိုင်ငံတွေဖြစ်တဲ့ပေါ်တူဂီကနေဘူဂေးရီးယားအထိနိုင်ငံပေါင်း၈နိုင်ငံမှာစပားစိုက်ပျိုးကြပါတယ်။အာရှကစံတင်ပို့မဲ့အခြေအနေကိုစုံစမ်းကင်တွယ်ဖို့အီတလီနိုင်ငံကပြီးခဲ့တဲ့နှစ်မတ်လမှာအဆိုပြုခဲ့တာပါ။ဥရောပလေယာစိုက်ပျိုးရေးအဖွဲ့ဖြစ်တဲ့ Copacogica ရဲ့အဆိုအရမြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကနေ2012ခုနှစ်မှာအင်ဒီကာစံတန်ချိန်6000ပို့နေရကနေ2019ခုနှစ်မှာစံတန်ချိန်36,000ထိပို့လာတာကြောင့်ဥရောပစံစည်းတွေကမောက်ကမဖြစ်လာတယ်လို့ပြောပါရယ်။သုံးနှစ်ကြာသွင်းကုန်ခွန်ကောက်ခံမဲ့အစီအစဉ်မှာပထမနှစ်အတွက်စံတန်ချိန်တဒံကိုယူရိုငွေ$185နှုန်းနဲ့ကောက်ခံမှာဖြစ်ပြီးဒုတိယနှစ်အတွက်$150ရော့ကောက်သွားမှာဖြစ်တယ်လို့တတိယနှစ်မှာတော့$125အထိရှော့ချပြီးကောက်ခံဖို့ဥရောပသမ္မတကုန်သွယ်ရေးကော်မရှင်ကအဆိုပြုထားပါရယ်။စံတင်ပို့မှုကိုအားထားနေရတဲ့မြန်မာနိုင်ငံအတွက်အခုလိုဥရောပကိုတင်သွင်းမဲ့စံပို့မှုမှာအခွန်ပေးဆောင်ရတော့မှာဖြစ်တဲ့အတွက်နိုင်ငံရဲ့ကုန်သွယ်ရေးလုံငွေပြမှုကြီးလာပြီးထိခိုက်မှုရှိလာမှာဖြစ်တယ်လို့အမေရိကန်အခြေစိုက်မြန်မာစီးပွားရေးပညာရှင်ဦးကန်ထွန်းကသုံးသပ်ပါတယ
်။အခုလိုအထူးခရေးရထားတဲ့အခြေအနေကနေသူတို့အခွန်ကောက်တော့မယ်ဆိုရင်ဈေးတွေတက်သွားမှာလေ။ဒီမှာရစံစည်းကတက်သွားမယ်။တက်သွားရင်ပြည်ပပို့တဲ့စံပို့တဲ့အချိန်တွေမှာကျွန်တော်ဝင်းဝင်းမှာသွားပြီးတော့ကြိတ်နေတာပေါ့လက်ကြံပေါ့လေကျွန်တော်ခါခါတည်းအခွန်မပေးရဘူးကွန်ပေးရမှာဆိုတော့ဝင်းဝင်းပေါ်မှာအခွန်နှုတ်ကိုကနှုတ်ရမယ်နှုတ်ပြီးတော့လက်ကြံကနိုင်ငံကကအသက်တင်ကြံတာနည်းသွားမယ်ဆိုတော့ချက်ချင်းခိခိုက်မှုကတော့ရှိမှာပဲဒီလုံးဝပြမှုမှာသွားပြီးတော့ခိခိုက်မှုကတော့ရှိမှာပဲ
ဥရောပသမ္မတကုန်သွယ်ရေးကော်မရှင်ကနေမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကစံတင်ပို့မှုကိုသွင်းကုန်ခွန်ကောက်ခံမဲ့ကိစ္စကိုတော့2018ခုနှစ်ဒီဇင်ဘာလမှာဆုံးဖြတ်ဖို့ရှိပေမဲ့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမ္မတမှာအများစုကဒီအစီအစဉ်ကိုထောက်ခံမှုရှိသလားမရှိဘူးလားဆိုတာတဲတဲကွယ်ကွယ်မဖြစ်ခဲ့ပါဘူး။ဒါကြောင့်ဒီကနေ့ဗုဒ္ဓဘူးနေ့မှာနောက်ဆုံးထားပြီးသဘောထားတွေပေးကြဖို့နဲ့တကယ်လို့များအဖွဲ့ဝင်နိုင်ငံတွေဘက်ကပြက်ကွက်ခဲ့မယ်ဆိုရင်ကုန်သွယ်ရေးကော်မရှင်အနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်အရာဒီအခွန်ကောက်ခံမဲ့ကိစ္စကိုအပြည့်အသတ်ဆုံးဖြတ်မှာဖြစ်ပါတယ်။ကန့်ကွက်မှုတွေမရှိဘူးဆိုရင်တော့လာမယ့်တောက်ကြနေ့မှာမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေရဲ့စံတင်ပို့မှုအပေါ်သွင်းကုန်ခွန်ကောက်ခံမဲ့အကြောင်းကြေညာချက်ကိုကုန်သွယ်ရေးကော်မရှင်ကထုတ်ပြန်ဖို့ရှိတယ်လို့ဤဆက်တဲ့အတိုင်းဝန်းကပြောပါတယ်ရှင်။ ဟုတ်တယ်ခုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးဒေသခံရွာသားတွေဖမ်းဆီးခံရတာမတရားအသင်ဆက်သွယ်မှုဥပဒေပုံမှားနဲ့တရားစွဲခံရတာတွေရှိနေပါတယ်။ဒီအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါအင်္ဂါနေ့မနေ့ကဘူရီတောင်မြို့နယ်ဘက်မှာနှစ်ဖွဲ့ဘွဲ့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဘူရီတောင်မြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥမောင်ကျော်ဆန်က VOA ကိုပြောပါတယ
်ဒီမနေ့ကလာတဲ့တရင်တွေဆိုတော့ဟိုဘက်မှာတိုက်ပွဲဖြစ်တယ်လို့ပြောနေကြတယ်မနေ့ရှင်းနိုင်လောက်မှာလေစပထားရွာရှိဘက်မှာတိုက်ပွဲပြန်ကြတယ်လို့ပြောတယ်ရှိဘက်မှာဗနက်တန်တွေကြားနေရလို့အင်းများရွာတော်တွေကပြောနေတယ်မနေ့ရှင်းနိုင်မှာလေ
ဇန်နဝါရီလ17ရက်နေ့ကဘူရီတောင်မြို့နယ်ရေလဲချောင်းကျေးရွာမှာရခိုင်တပ်မတော်နဲ့မြမတ်တပ်မတော်တို့တိုက်ပွဲဖြစ်ပွားပြီးတရက်ပြင်ကျေးရွာအုပ်ချုပ်ရေးမှုအပါဝင်လူ15ဦးကိုအမှတ်3နယ်ရဆောက်တပ်ကနေဖမ်းဆီးသွားခဲ့ပါတယ်။14ရက်နေ့ညနေပိုင်းမှာ73ဦးကိုပြန်လွှတ်ပေးခဲ့ပြီးမဲ့လဲကျေးရွာအုပ်ချုပ်ရေးမှုနဲ့တခြားလူဦးကိုတော့မတရားတင်ဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုထားတယ်လို့ဥမောင်ကျော်ဆောင်ကဆက်ပြောပါရတယ
်။ဟန်တော့ဒီထက်မှာမင်းကဖြစ်နေပါပဲညနေခဏကြီးမှာဆက်တင်လို့ပြန်လို့နောက်နှစ်ယောက်ကိုသူတို့အမှုပြတာတယ်စစ်ကောင်တင်တယ်မတရားတဲ့ဥပဒေပုံမှန်ကိုပြန်လာဆက်လို့ဥမောင်ပိုင်းကမောက်ကြဝင်အဲ့ဒီနှစ်ယောက်ကိုမတရားတဲ့ဥပဒေပုံမှန်စစ်ကောင်တင်တယ်ရေးရတယ်
။ဖမ်းဆီးသွားတဲ့လူတွေကိုရခိုင်တပ်မတော်နဲ့ဆက်သွယ်မှုရှိမရှိဖိခါပေးဖို့တာရှိမရှိစစ်စစ်မေးမြန်းခဲ့တယ်လို့လည်းသူကဆိုပါတယ်။တနင်္လာနေ့မှာလည်းတမရုံနဲ့အီဖွဲ့တို့ကြားရတိတ်တံမြို့နယ်ကျိန်တရွာလေးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဖြစ်ပွားပြီးဒေရက်ခန်ခြံမနှူးကိုတမရုံဘက်ကခေါ်ယူသွားပြီးဒီကနေ့ထိတ်လွတ်လာတာမရှိသေးဘူးလို့အဖမ်းခံရသူမိသားစုနဲ့တွားရောက်တွေ့ဆုံခဲ့တဲ့ရတိတ်တံပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ခင်စိုးဝေကပြောပါတယ
်။ရှင်းနိုင်လောက်မှာတိုက်ပွဲဖြစ်တယ်။လက်နဲ့အဖမ်းနဲ့ကြားတဲ့အဲသူတို့ကသူရဲ့ခြံမြေထိမှာပုံအောင်ခဲ့တယ်လို့ပြောပါတယ်။အဲ့မှာနိုင်ဝယ်လောက်ဖြစ်ပြီးတော့သူတို့တိတ်တော့တယ်သူစိန်သာကြော်ရင်တစ်ယောက်ရင်နှစ်ယောက်ပါအဲ့မှာနှစ်ယောက်ကပုံအောင်နေတယ်ခက်လာတဲ့အခါမှာတက်မတော်ဖက်ကလာတာနဲ့သူတို့ကိုမြင်တော့အဲ့ဒါနဲ့သူတို့ကိုခေါ်တော့တဲ့သဘောဖြစ်သွားပါတယ်ဒီနေ့အချိန်ဖြစ်ပေါ့နော်သူတို့နဲ့အဆက်သွေးမညသေးဘူးဆိုတဲ့အကြောင်းကိုတော့ကျမတို့ကဘုန်းကလည်းသင်သာပြေရောကသူတို့မိသားစုတွေနဲ့တော့ရောက်ပြေးဆုံးခဲ့လို့သိခင်ရပါတယ်ရှင်သူတို့ပြောတာတော့တက်မ20မိနစ်ကလို့ပြောပါတယ်
လက်ရှိရခိုင်ပြည်နယ်တွင်းမှာမြမတပ်မတော်ဘက်ကစစ်အင်အားတွေတိုးချဲ့ပို့ဆောင်လာတဲ့အတွက်စစ်ရှိန်ပုံမြင့်လာနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါရယ
်အခုဒီဇန်နဝါရီလ4ရက်နေ့စစ်စင်နောက်ပိုင်းမှာနော်ဗမာတပ်မတော်ဖက်ကနေပြီးတော့ခိုင်ပြည်ပြည်သူကိုပို့တဲ့ဥစ္စာကတော့တမဖင်းနေနဲ့တမကိုကိုဒီတခြားတမတွေကလည်းဒီခုံနှုတ်အင်အားတွေပေါ့နော်ဒီနေ့ဒီဆိုလို့ရှိရင်တော့ဟိုအင်အားက4000ကျော်သူတို့ထားပြီးတော့ပို့ထားတယ်ကြာခိုင်စစ်မြင့်လာဦးဒီရဲ့ပိုင်းမှာတော့ခိုင်တမတော်နဲ့ရေပြင်တိတ်ကွေးတွေကတော့ဒါတနေ့တစ်နေ့ပို့ပြီးတော့ဒါပြင်းထန်လာနေကြပို့ပြီးတော့သိချင်းညင်လာတာပေါ့
ဇန်နဝါရီ17ရက်နေ့ကနေ14ရက်နေ့ထိ4ရက်တာကာလအတွင်းအေအေဖွဲ့နဲ့တမတော်တို့ကြားဗုဒ္ဓတောင်မြို့နယ်ကြောက်တော်မြို့နယ်နဲ့ရသိတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေခဲ့တယ်လို့တနင်္လာနေ့ညမှာအေအေဘက်ကနေသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲတွင်မြမတော်မတော်ဘက်ကထိခိုက်ကြဆုံးမှုတွေများနေတယ်လို့အေအေဘက်ကထုတ်ပြန်ထားပေမဲ့တိကျတိမပြုတ်နိုင်သေးပါဘူးAA ဖွဲ့ကပြောတဲ့ထိခိုက်ကြဆုံးမှုနဲ့တခြားတိုက်ပွဲတွေရဲ့အခြေအနေဒေသခံတွေကိုဖမ်းခေါ်သွားတယ်ဆိုတဲ့တွေနဲ့ပတ်သက်ပြီးအတီးပြုတ်ဖို့နဲ့နောက်သားချက်လက်တွေသိရဖို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်သွင်းမှုကို VOA ကအကြင်ကြင်ဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူ
း VOA သတင်းတောက်နိုင်ကွန်းအိမ်မရှင်အခုလို့ကျမတို့ရေဒီယိုကနေတိုက်ရိုက်ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်ထုတ်လွှင့်နေတာတွေကိုနားဆင်နေကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။မကြာခင်မှာတော့ဒုတိယပိုင်းနိုင်ရီဝက်အစီအစဉ်ကိုတင်ဆက်မှာပါ။အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။မကြာခင်နားဆင်ရမယ့်တိုက်ရိုက်လေးလိုက်အစီအစဉ်မှာတော့
大家们的了解一下企业的历史原因跟他啊变动也了大家们大家比较加的不对大家们大家现在
大家说跟前几年跟历史上西门跟一波嘛的波他阿年内过孙女他的应该你俩大家里来西行过电视的卡嘛别说那些也不是吧的啊哭了ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုတင်ဆက်နေတဲ့အစီအစဉ်ထုတ်လွှင့်မှာပါဦးကျော်စန်တာကနေမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြထားပါတယ
်မြန်မာနိုင်ငံမှာဆီမီဒီတခုတောက်လောင်ခြင်းဆရယ်ကောင်နဲ့ဒေးဗစ်စကော့မက်သီးယပ်စ်ရဲ့ဆောင်းပါးကို Asia Times မှာဖတ်ရပါတယ်ဒီခင်ကမထင်မရှားလက်နက်ကိုင်အဖွဲ့တခုဖြစ်တဲ့ AA ဟာတစားတစားပေါ်လွင်ထင်ရှားလာပြီးငိုကားမှမငြိမ်မသက်ဖြစ်နေတဲ့အခိုင်ပြင်းနဲ့မှတိုက်ခိုက်မှုတွေလှုပ်လာတဲ့အတွက်ထူတဝေါ်လို့ခေါ်တဲ့လုံဝအုပ်စုံစစ်ပွဲကြီးဖြစ်လာရမယ့်အခြေအနေမျိုးဆိုင်နေရဆိုပြီးဂျန်နရယ်လာလေးရနေတိုက်ခိုက်မှုနဲ့အစိုးရရဲ့တုံ့ပြန်မှုတွေကိုဥစွာဖော်ပြပါတယ်။ AA ဟာအကြမ်းဖက်တပ်မတော်ဖြစ်တဲ့ ARS အာဆာနဲ့အဆက်အသွယ်ရှိတယ်ဆိုတဲ့ပြောကြားချက်တွေအခိုင်ပြင်းတွေဟာဆွေးစုနှစ်တွေကြာမြင့်တဲ့အထိအကြမ်းဖက်မှုတံပြားထဲမှာလည်နေခြင်းသလား AA ကိုမထောက်ခံကြနဲ့နောင်လာမယ့်မျိုးဆက်တွေအတွက်စဉ်းစားပါစသဖြင့်နိုင်ငံတော်သမ္မတရဲ့ပြောခွင့်ရာဥဇော်ထေးရဲ့ပြောကြားချက်ကိုလည်းပြန်စုဖော်ပြထားပါတယ်။တိုင်းဒေသရခိုင်လူထုက AA ကိုထောက်ခံပြီးမြန်မာအစိုးရနဲ့စစ်တပ်ကိုဆန့်ကျင်လာတဲ့အတွက်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးပူပြီးအခက်ကြုံရနိုင်တဲ့ဒုက္ခပင်လယ်ဝေမဲ့အခြေအနေဖြစ်လာတယ်လို့ဆိုပါတယ်။အစိုးရရဲ့AA ကိုဆန့်ကျင်ပြီးတော့ပြောဆိုနေတဲ့အကြံဖက်တိုက်ဖြည့်ရေးပြောဆိုတွေဟာလည်းအန်ဒီယံများတဲ့နယ်ပယ်စစ်တခုစီကိုဥတည်နေတယ်လို့ဆိုပါတယ်။2014အကြံဖက်တိုက်ဖြည့်မှုဥပဒေအရမြန်မာနိုင်ငံမှာအကြံဖက်အဖွဲ့အဖြစ်သတ်မှတ်ခံထားတာဟာအာဆာခေါ်တဲ့ ARS အဖွဲ့တခုသာရှိပြီးအခြားလက်နက်ကိုင်အဖွဲ့တွေကိုဒီ2014ဥပဒေအရကင်ပွန်းတတ်ထားခြင်းမရှိပါဘူးတဲ့။စစ်တပ်ထိန်းချုပ်တဲ့ပြည်ထောင်ရေးဝန်ကြီးဌာနမှာတော့အကြံဖက်သမားနဲ့မတရားအသင်းတွေရဲ့စည်ရင်တစ်ခုကိုလွှတ်ဝဲထားရှိတယ်လို့ကြားသိရပါတယ်။ဒါကြောင့်2014ဥပဒေအရဖမ်းဆီးထောင်ချမှုအစ်စ်တွေလည်းရှိလာနိုင်တယ်လို့သမရှင်ကယူဆနေပါတယ်။အေးအေးကသာအကြံဖက်အဖွဲ့လို့2014ဥပဒေအရတည်ဝင်သတ်မှတ်လိုက်ပြီးဆိုရင်တော့အနာဂတ်ညဉ့်ဉန်းရေးဆွေးနွေးပွဲအလားအလာပူပြီးရှုပ်ထွေးသွားနိုင်တယ်လို့လည်းသူကဆုံးသတ်ထားပါတယ်။နေကြာဆောင်ရဲ့အကြီးအကဲဗမှုချုပ်မြင့်တိုးကတော့သူတို့ဟာအာဆာရဲ့တိုက်ခိုက်လာမဲ့အရေးကိုစောင့်ကြည့်နေရချိန်မှာအေအေကသူတို့အခုလိုတိုက်ခတ်လိုက်တော့ဒါဟာနောက်ကျောကိုဒါနဲ့ထုတ်ခံရတာလို့ပြောကြောင်ဖော်ပြထားပါတယ်။အေအေကအာဆာနဲ့ပူးပေါင်းတယ်လို့ပြောဆိုခြင်းအပြင်ရခိုင်တို့ရဲ့နာကျင်ခံပြင်းမှုပေါ်မြန်မာလူထုသဘောထားကိုလုံးဝပုံမဆိုးရွားသွားစေမှာဖြစ်တယ်လို့ရခိုင်တိုင်းသားတွေရဲ့နာကျင်ခံပြင်းမှုကိုလည်းပုံမပြင်းထန်လာစေမှာဖြစ်တယ်လို့သူကသုံးသပ်ပြန်ပါတယ်။အခုအချိန်ထိအေအေရဲ့တိုက်ခိုက်မှုအပေါ်ဥရောပသမဂ္ဂကရှုတ်ချတာကလွယ်ပြီးကုလသမဂ္ဂနဲ့ကျန်နိုင်ငံတကာအစိုင်းအဝိုင်းအများစုကနှုတ်ဆက်နေကြဆဲဖြစ်ပါတယ်။အဲဒီဒေသတွင်စစ်ကြောင်းအိုးအိမ်ပြစ်ပြီးထွက်ပြေးခဲ့ရတဲ့အရသာပေါင်း 9,000 ခန့်ရှိနေပြီဖြစ်ပေမဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအထောက်ပံ့တွေအလုံးကိုအစိုးရကပြင်ပထားပါတယ်။အခြေအနေအလုံးကိုလွှမ်းခြုံကြည့်ရရင်တော့အေအေကိုရခိုင်လူမှုအစိုင်းအဝိုင်းကပုံမထောက်ခံလာပြီးတပ်မတော်ကလည်းပူပြီးပြင်းပြင်းထန်ထန်ချိုးဖောက်တုံ့ပြန်မှုတွေကြုံလာနိုင်တဲ့အတွက်ရခိုင်ပြည်နယ်ဟာစစ်မီးတောက်လောင်တော့မယ်အလားအလာရှိနေတယ်လို့ဒေးဗစ်စကော့မက်သီးယပ်စ်ကခြုံငုံသုံးသပ်ထားပါခင်ဗျာ
ကျေးဇူးပါဦးကျော်စန်တားရေခုဆက်လက်ပြီးတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပ
ါဒီကိမ့်နဲ့ကျင်ပြမယ် idiom အစုံက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက MIGHT might ကIN IS is RIGHT right ကမှန်တာဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့ in a tona mane sure the bomb you pip body. Idiom devegale shimare, Nangama ana shizong damamho, Gababoma ana shizong, Nanganga, Maluchina galume, Maluta mane, Gama in a shilo, in a natona, mane, look, can you tell a new pip body? Didone patelu, George group be the umago, nas in jijaya.
In this world today, there are still a few leaders who think might is right.
Digri kababo ma anashi shilu tuna ha mane tontine lu lekane kongsong chu shinize pita tuyare lu tibi yabare umago nautakao nasin jijayao.
In this world today, there are still a few leaders who think might is right.
Ana shizonga anago tumbi pishina mane lu yusai idiom atunya belu pyomle.
Might is right.
Lu pyolu yabare. Eragaro, digrimine, timbiagere, idiom atome pipare.
Dolalatan, tinsanide, American thong, English are tingas are seasonal, view him yamawa yotan yet, tenila ni, yaniki, season ima, a person, jishu, api naijabarishi, a kuro, inga nina, diai lila, seasonal, nasimu, chain yau, babi, kutanyuga, season tinsat tabari.
မင်္ဂလာပါ ခင်ဗျာ အင်္ဂါနေ့ ညပိုင်း တရားလေးလိုက် အစီအစဉ် ကနေ ပြီးတော့ ကျူးစွာ ပါတယ် ကျွန်တော်တို့ ဒီနေ့ ဆွေးနွေးမယ့် ကြောင်းရံက တော့ ဒီ ကချင်ပြည်နယ် က မြစ်စုံ စီမံကိန်း ရေကာတာ စီမံကိန်း နဲ့ ပတ်သက်တာပါ တကယ်တမ်း ပြောရရင် တော့ မြစ်စုံ စီမံကိန်း ကို အတော်လေး ဒီ စီမံကိန်း ကြီး တစ်ခု လုံး ရပ်ဆိုင်းထားတာ 9 နှစ် လောက် ကြာခဲ့ပြီ ဖြစ်ပါတယ် ဒါပေမဲ့ မကြာခင်တော့ တရုတ်တမတ်က နေ ပြီးတော့ ဒီ မြစ်စုံ စီမံကိန်း ပြန်ဆလို့တဲ့သဘောဒီကချင်ပြည်နယ်မှာရှိတဲ့နိုင်ငံရေးဖွဲ့စည်းလူမျိုးရေးဖွဲ့စည်းတွေနဲ့တွေ့ဆုံစင်မှာပြောခဲ့တာကြောင့်ဒီကိစ္စကပြန်ပြီးတော့နေရာယူလာပါတယ်ပြောရမယ်ဆိုရင်တော့လက်ရှိအန်အဒီအစိုးရအနေနဲ့ဒီမြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးတော့သူတို့တေချာလေ့လာပြီးတော့အများပြည်သူကိုချပြမယ်ဆိုပြီးတော့ရွေးကောက်ပွဲကာလကလေးကသူတို့လူတို့ကိုဂရိပေးခဲ့တာရှိပါတယ်ဒါပေမဲ့ဒီန ဒီအဓိကတရုတ်နိုင်ငံရဲ့အကျိုးစီးပွားတရုတ်ရဲ့လူလာချက်ကိုကျွန်တော်ဥပစာပြီးပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးဖြစ်ပါတယ်နှစ်ဦးစလုံးကကချင်ပြည်နယ်ရပါတူကတော့ကချင်ပြည်နယ်ဒီဒီမိုကရေစီပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာတူးကြဖြစ်ပါတယ်ခင်ဗျာဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ကချင်လူမှုဖွံ့ဖြိုးရ တမတ်ကြီးကကချင်ပြည်နယ်လာပြီးတော့နိုင်ငံရေးလူမှုရေးအဖွဲ့အစည်းနဲ့တွေ့ဆုံတဲ့ခေတ်မှာဒေါက်တာတူးကြလည်းပါတယ်လို့ကျွန်တော်သိထားပါတယ်ခင်ဗျာ။အဲ့တော့တရုတ်တမတ်ပြောထားတဲ့အထဲမှာဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ဒီကချင်အဖွဲ့အစည်းတို့ပြောတဲ့ခါကပြားပြရဲ့သဘောလားဒါမှမဟုတ်သူ့ရဲ့လူလားချက်လားဘယ်လိုပုံစံမျိုးသက်ရောက်ပါလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့မြင်တာကတော့ဒီစီမံရေးဖွံ့ဖြိုးတိုးတက်ရေးအကြောင်းပြောတဲ့ချိန်မှာဒါလက်စစ်ကအရေးကြီးတာပေါ့လေနော်။လက်စစ်လည်းလုံလောက်ရမှာဒါဖွံ့ဖြိုးရေးများများလုပ်နိုင်မှာပေါ့။ဒါကြောင့်ဒီလက်စစ်ရရှိရတဲ့မြစ်ဆုံငယ်ရေကသာပြန်တော့ရတော့ဒါအမှန်တရားအဓိကကျတယ်ပေါ့လေဒါကြောင့်ဒါကိုဆက်တဲ့လုဆောင်စီလုဆောင်ခြင်းတယ်ပေါ့အဲဒါကြောင့်ဒါဒီအကိုဒါပြည်သူတွေလည်းဝိုင်းဝန်းထောက်ခံပေးဖို့ဆွေးနွေးတဲ့မျိုးသူပြောပါတယ်အဲပြောတော့ဒီစာကတော့ဒါကျွန်တော်ကိုဒါဟိုသူ့အနေနဲ့ဒီရှင်းပြတာပေါ့ဗျာသူတို့ရဲ့သဘောထားစံတကိုရှင်းပြတာပါအဲအဲ့တော့ဒါမြစ်ဆုံငယ်ကသာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဆွေးနွေးတဲ့နေရာမှာတော့ဒါတို့အဓိကသူတို့ဘက်ကသဘောထားကိုရှင်းပြတာပဲဖြစ်ပါလေဗျာခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့မြစ်ဆုံဒီစီမံကိန်းနဲ့ပတ်သက်ပြီးတော့လက်ရှိအစိုးရနဲ့အာဏာပိုင်တွေနဲ့သူတို့ဆွေးနွေးထားချက်ကိုပြောပြပါလားခင်ဗျာသူတို့လက်ရှိအစိုးရသဘောထားကိုပြောပြပါလား
ဟုတ်ကဲ့အခုလက်ရှိအစိုးရကတော့ဒါကျွန်တော်အလုံးသိတဲ့အတိုင်းပဲလေဒီရော2015ယူကပဲကာလာတုံးကမက်ဆေ့ချ်ရုံးတဲ့ချိန်မှာဒါနိုင်ငံတော်တင်ပြခံတော်သားသူကြီးကဒါဟိုဒီစာချုပ်ကိုချပြမယ်ပေါ့နော်အဲ့ဒီတရုတ်နိုင်ငံချုပ်ဆိုထားတဲ့စာချုပ်ပေါ့လေအဲ့ဒါတစ်ချက်သူပြောခဲ့ဘူးပါလေဒါပေမဲ့အခုချိန်တော့ချပြတော့တော့မရှိသေးဘူးဗျနောက်ပြည်သူရှင်းသာလုံခဲ့တဲ့နေ့နေ့တော့ဒါဒီမြစ်ဆုံရေကာတာနဲ့ပတ်သက်ပြီးမှအထူးလေးလာစုံစမ်းရေးအဖွဲ့ဖွဲ့ပြီးတော့မှဒီကချင်ပြည်နယ် don't Yoshi Laura, Majina Bema, Laya Sunzan Dora Shida, Eradi Sunzan, the Puera, the Dure Sunzan Chegu, the Damdasi, the Diatari Sweet, the Dino Chaya Rabia. Eddie Novero that Rubari sent to the Sueza, which you know Bama Jaya, Dua Diago, Blue Second Domino Sweet, both Tamula Jerome Matia, a coaching there, you know, that Bama Matia, the new Shiba.
Let's see, Suane Son Tani, Kisari, Bioso Suni, Jonga Yari. ก็ติ๊วตาบักก็ပြောတာဆိုတာရှိပါလားခင်ဗျအဲတော့မပြောပါဘူးဒီကတော့ကျွန်တော်เนี่ยတွေ့တဲ့အချိန်မှာဆရာเนี่ยဘယ်လိုစဉ်းစားတယ်ဘယ်လိုတဘောတူတာစရှိပြီဒါကျွန်တော်မပြောပါဗျာဒီကိစ္စဟုတ်ကဲ့ဒါမဲ့ဒီတ িয়োগ
ဟုတ်တယ်တော့လောက်ပဲကျွန်တော်နားလဲသဘောပေါက်တယ်လေဒါကျွန်တော်နဲ့တွေ့တဲ့အချိန်မှာဒါဒီဟာကိုဒါဒီအခုဒီတူပြန်ကျင်ရဲ့မှာပါတယ်အတိုင်းကျွန်တော်ပြောတာနေမရှိဘူးမေးတာလည်းမရှိဘူးဗျတော်ကတော့ကျွန်တော်တပြတူတော့ဗျာမြစ်စုံရေကဒါအရေးကြီးတဲ့အကြောင်းဒါသူပြောပြတယ်ဆက်လုပ်ကျင်နေဆိုတော့ပြောပြဒါပေမဲ့ကျွန်တော်ကဒါကိုဒါလက်ခံလားလက်မခံထောက်ခံလားမထောက်ခံလားဒီတို့တရားဘယ်လိုပါဆို Java. The chap was in the chap part in it to do this on the air, General the Bama Dia. General, I could dig in Bubongi party, Tung party, Gonsa in there, Tata Twitter. I don't know to Shinja, not on Jerobe at the Bota, the Zone, I think, to Shinja, Shiba, the Kura Shidabo, Azia Bomale Moody, the Sue Bangrota, to Biobia Shiba.
Okay.
ตัวเปียรากูเล็กขันตัวตัวเดียวสวยไปในบ้านเปียบ้านนับไปกูน่าจะมาติดใจตัวตัวที่โอ้จันโอ้ที่หัวบ่ที่จันโอ้ที่ตุ๊กเป็นเจ้าแม่ป่าเดียแต่เด็กๆกันปีดูดีอะท็อกขันเดมกังเกิดบูดาปีนป่าปีดูเลยกังเกิดสระแต่เดี๋ยวจันโอ้เชื่อมันมาเปียบ้านนะจันโอ้เอ๊ะมันจะมีบูดาเนี่ยโอเค
ကျွန်တော်ဆူရရဲ့သဘောထားနဲ့ပတ်သက်ပြီးတော့တရားဝင်ကျွန်တော်မသိရသေးပါဘူးခင်ဗျာ။ဘာလို့ဆူရကလည်းတရားဝင်ထုတ်ပြောနေတာမရှိသေးပါဘူး။ဒါပေမဲ့ဆူရနဲ့ဆက်ဆက်တဲ့တက်ဆိုင်ရာတာဝန်ရှိသူတွေရဲ့ပြောဆိုရရကြေရဆိုတော့မြေဆုံစီမံကိန်းပြန်စနိုင်ပွဲရှိတယ်ဆိုရင်အရေးရောက်မျိုးတွေပြောရဆိုတာနေကျွန်တော်ကြားနေရပါတယ်။ဦးဒေါက်တာဒုကြလို့ကြားပါလား။
အဲ့ကိုကဲဒီစားတော့ကျွန်တော်အတိအကျတော့မချောက်ပြဒါပေမဲ့ဟိုနည်းနည်းကွက်လာလာတည်တည်မျိုးနေပါအကြရတယ်ပိုင်းတော့ရှိတယ်ဒါပေမဲ့ဒါရရတော့ကျွန်တော်ကကွက်လာလာတည်တည်လို့ပဲအောင်းမယ်လည်းခုချင်းထိတော့နော်ဘာဒါကိုဒါတည်တည်ကြကြကောင်းတဲ့ဖို့တည်ဖို့ပြောဆိုတာတွေထုတ်ပြန်တာတွေကကျွန်တော်မတွေ့ရသေးဘူးဗျာဟုတ်ကဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့အဲ့တော့ကိုတော်တော်တူးကြလို့ရရည်ကြက le kangkwe de. Now the obi oyoga be to the le kangkwe de. Tatajam lo di zaro da beroma sendoku matinde timangin diapo. Yate ban yasentai tinde timangin diapite sa juno ayingde kanyu de. La juro padia le be to the tubo checka achibu be presida padia. Be to the tadi ve juno yati dapje. Be to the tan juno tan be to the bota juno the botava. Tara juno ga di zaro sendu yego juno longa lemkane.
ပါတီဖြစ်ပါတယ်ဗျာကျွန်တော်ဒေါ်တာအဲ့ဒါပြည်သူစုနဲ့တသားတိရှိပါတယ်ဗျာဟုတ်ကဲ့ခင်ဗျာဒေါ်တာတူကြလိလိုင်းပေါ်မှာနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပင်တိုင်းဆွေးနွေးမဲ့ကုစားကြီးကိုဖိတ်ခေါ်ကြပါတယ်ကုစားကြီးကြားပါလားခင်ဗျာဟုတ်ကဲ့ကြားပါတယ်ဟုတ်ကဲ့ကုစားကြီးရဲ့ကျွန်တော်တို့ဒီမြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဆိုင်းငံ့ထားတယ်လို့ကျွန
တချို့ဒီ CBI SBIC တို့အခုပြန်ခေါ်ဆိုရတာကော်မတီကတူတူရဲ့လူတွေဝန်ထမ်းတွေရှိနေသေးပါဒီ data ခံရဆုံးမှာတော့မှာပေါ့နော်နောက်ပြီးမှဒီ data ခံသူအောင်မြင်တာပေါ့ဒီမလီယန်သူစီစံကြ အခြေရွာဆိုတဲ့နေရာမှာရှစ်ကြောင်းခံလူထုကအမြဲတမ်းတူမှုရေးရောပညာရေးကျန်းမာရေးကိုရှေ့ရှုမှာဒေတာခံလူထုတွေကိုကိုယ်ညီတယ်နောက်ကမှအာကစားရှိလို့ရှိရင်ကျေးရံတွေလို့အတက်ဖြစ်တယ်မလို့အတက်ဖြစ်တယ်ဘာသာရေးအဖွဲ့ကိုဖြစ်စေတယ်လို့အနောက်ကနေဒီတရုတ်ကုမ္ပဏီကထောက်ပံ့ပေးတယ်နောက်ပြီးသင်းဆိုင်တွေမှလည်းဈေးတွေတရုတ်အဆောက်အဦဒီတို့ရောရက်ကြွားကိုဒီဆောက်ပေးတယ်ခဏခဏပေါ်တာ ရှင်ခိုင်းတဲ့ခါမျိုးတကယ်လို့အောင်လို့ဆိုသူတို့ရဲ့မိန်းကွန်းအောင်လို့ရှိရင်ကစုပေးတဲ့ခါမျိုးဒီလိုပေါ့
ဒေ
ရခဏစစ်မှာသူတို့စံပုံမှန်ထုတ်ပေးတာတို့ရေဒီလက်စစ်ကြီးတွေပေးတာတို့ဒီဒီလိုမျိုးလူမှုရေးကိုဟိုဥတီမှာသူတို့ကုမ္ပဏီတွေဆိုရင်ဒါသူတို့တဲ့မှာဘယ်တော့မှအချုံးမပေးဘူးဆိုရခါသူတို့ရဲ့ဆက်ကျူးစားနေတဲ့အနေအထားမှာရှိတယ်ဘယ်လိုဒီရေကတာဒီဖောက်နိုင်ဖို့အတွက်ပါဒါတော့အတကားကူညီတာဟိုမှသူတို့မှတ်တမ်းကောင်းကောင်းတင်ထားတယ်နောက်နှစ်ချိန်ကြာဒီအကျွေးတွေထပ်တမလူကလေးဆက်ဆက်ချစ် investment ဝင်လို့နဲ့ချိန်မှာထေထားတာကြံပုံတွေလူတွေကဒါလည်းနောက်ကြလို့ရှိရင်ဗမာဒီမှာဒေတာခံလို့ကူညီတဲ့ဟာကျော်တို့ကတလောက်ရှိပြီလို့ဒီပြအတိကျတဲ့တပ်ပုံနဲ့တမ်းနဲ့လုပ်ထားတာကြီးလို့ရှိရင်ဒါလည်းတတိယအဖြစ်ဒါကိုအကျွေးအဲ့ဒီနဲ့ပြန်သူတို့ဒီဆောက်တဲ့အနေနဲ့ဒါရေကတာဒီဆောက်နိုင်ဖို
့ဒီ
လိုကတွေ့တော့ဒါတော်တော်ကျူးစားတဲ့အပိုင်းမှာရှိတော့ပါနော
်ဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ဆက်ထည့်မိချင်တာကခုနကတရုတ်ကုမ္ပဏီအနေနဲ့ဒေသခံတွေနဲ့ပတ်သက်လို့ဒီဒေသလူမှုဖွံ့ဖြိုးရေးတွေနဲ့ပတ်သက်လို့အကူအညီတွေဆက်ပေးနေတယ်နောက်တစ်ဖက်မှာကျွန်တော်သိရတော့ကချင်လူမှုအဖွဲ့အစည်းတွေကမြန်မာနိုင်ငံတွင်းမှာရှိနေတဲ့မြန်မာနိုင်ငံကအဖွဲ့အစည်းတွေကိုပါတရုတ်နိုင်ငံကိုဖိတ်ခေါ်ပြီးတော့ဒီမြစ်ဆုံနဲ့ပတ်သက်လို့ရှင်းလင်းဖြောင်းဖြားတာလေကျွန်တော်ခဏခဏကြားနေရတယ်အဲ့တော့ဒေသခံတွေတဲမှာရောလူမှုဖွဲ့စည်းတွေတဲမှာရောဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့သဘောထားတစုံတရာပြောင်းတာရောရှိပါလား
ကျွန်တော်ကြည့်ရတော့ဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့တစုံတရာသဘောထားပြောင်းတာတော့မရှိဘူးအားလုံးကဒီမြစ်ဆုံကိုသဘောမတူညီတဲ့အပိုင်းမှာကန့်ကွက်တဲ့အားမှာအားလုံးပုံသဘောအချင်းသာသဘောတူညီကြတယ်အဲဒါပေမဲ့မြစ်ဆုံကြောင့်ဒီဖြည့်ပြောင်းရတဲ့အတွက်ကြောင့်လူတွေစောင့်နေရပြဿနာချက်ချင်းရှိတဲ့ခါကျတော့ဒါ CPI ကခောက်ပနာမယူလေလို့ပြောလို့လည်းမကောင်းဘူးဒါသူတို့ကြောင့်ညစ်နာခဲ့တဲ့အတွက်ကြောင့်မသာက CPI ဒီကိကုမနီထောက်ပနဲ့ခါသူတို့ရမလွဲမတူတာမလွဲမချောင်တာမတတ်နိုင်လို့ယူနေရတဲ့အနေထားမှာကြောက်ပဲရှိတာပေါ့နော်ဒါတော့တကယ့်ကိုသူတို့ရစိတ်ပြောင်းမှလက်ခံတဲ့အနေထားတော့မရှိဘူးသူတို့ကြောင့်ချက်ချင်းသွားတဲ့ညစ်နာခြေကိုယူတဲ့တဘောတော့ပဲရှိတာပေါ့နော်ဒါတော့
ဟုတ်ကဲ့နောက်တစ်ချက်ကတော့တရုတ်ဘက်ကအမြဲပြောပါတယ်ဒီမြစ်ဆုံစီမံကိန်းကဒီလိုဖြစ်သွားတဲ့အကြောင်းမျိုးတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ့နော်အထူးဖြစ်တရုတ်နိုင်ငံဘက်ကလားရင်းနှီးမြှုပ်နှံမှုတွေကဘာဖြစ်သူကမြန်မာနိုင်ငံပေါ်ယုံကြည်မှုအားနည်းတဲ့သဘောမျိုးတော့ကျုံသွားတယ်အဲ့တော့ဒါနဲ့ပတ်သက်လို့အဲ့လိုပြောလာမှဆိုရင်ကိုစားကြီးအမြင်ဘယ်လိုရှိပါလဲ
ကျွန်တော်ကဒီကတော့တရုတ်ရဲ့အခက်တဲ့လို့ဒီအရင်ကျွန်တော်တို့ဒီယူကောက်တင်မြောက်တဲ့အစိုးရမဟုတ်တဲ့တပ်တော်အစိုးရခိတ်တဲ့တရုတ်အစိုးရတဲ့ပြည်ကုမ္ပဏီလုပ်ထားတဲ့ပြဿနာကိုဘာဖြစ်လို့ကျွန်တော်တို့ကိုယုံကြည်မှုကင်းနေတယ်ဒီကူကလေးကဘလောက်ကြီးမြန်မာနိုင်ငံကိုယုံကြည်လို့လုပ်တယ်ပြည်သူလူထုကိုအားကိုးလို့လုပ်တယ်အခုကျမှပြည်သူလူထုကိုဒီလိုပြောရဆိုတာသူတို့ရဲ့အခက်ကိုသူတို့ရဲ့အကြက်ကိုကျွန်တော်တို့ချပြတဲ့အနေနဲ့ပဲလုပ်တယ်လို့သဘောပြင်းတယ်ဒီကူကလေးကပြည်သူလူထုစင်မှာအောက်ခြေအစင်းနဲ့လုံဆောင်တဲ့အခါမရှိဘူးသူတို့ရဲ့ချင်းကတ်တို့ကတိုက်ရိုက်ကြီးကအထောက်တောင်းကတကယ်အာဏာရှင်အကြီးအဖြစ်တဲ့ချိန်မှာစစ်ကောင်းဆောင်တဲ့ဘက်ကြီးမှသူတို့ရဲ့အကြက်ကြီးဒီနေ့ယူဆိုင်နေရလို့အခုတို့ယုံကြည်မှုကင်းမြဲလာတယ်လို့သူတို့ရဲ့ပြောဆိုတဲ့အပိုင်းနဲ့ဖြစ်တယ်ဒ
ါကုစားကြီးရောဒေါက်တာဒူးကျော်လီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေကိုလှည့်ပေးကြပါလေရေလုံးကိုငင်းချမ်းအောင်လီလိုင်းပေါ်ပေါ်ရောက်နေပြီကိုငင်းချမ်းအောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကုသားရေအခုကျွန်တော်ဦးတူးကျော်ကုစားကြီးရောကျွန်တော်ပြောချင်တာကအခုဟိုတရုတ်အစိုးရလုတ်သွားတဲ့ဟာကကျွန်တော်တို့ကချင်တိုင်းရင်းသားပါတီတွေပေါင်းစည်းထားတဲ့အခါမှာပြည်သူလူထုကထင်ုံထင်မှားဖြစ်စေတဲ့ပုံစံမျိုးလည်းဖြစ်တာပေါ့သူတို့ကဘဟုတ်ကဟုတ်ကသဘောထားတွေထုတ်ပြန်နေတဲ့အခါအဲ့ဒီဟာဒါတိအချက်ပေါ့ကျွန်တော်တို့ဟိုကချင်တိုင်းရင်းသားတွေအချင်းချင်းမှာအထင်မြင်လွဲစေတယ်ပေါ့နောက်တစ်ချက်ကဘာလဲဆိုတော့ဒီအစိုးရကပြည်သူရွေးချယ်တင်မြှောက်ထားတဲ့အစိုးရလို့ပြောတယ်အမျိုးသားညီညွတ်ရေးရေးဆိုပြီးပြည်သူမကြိုက်ကြအောင်လဲသူတို့ကသူတို့လုတ်ချစ်တာတွေအကုန်လုတ်တယ်အခုမြစ်ဆုံကိစ္စကြတော့သူတို့တတိပေးထားတဲ့အတိုင်းငါလုတ်ချင်တာလုတ်တယ်ဘယ်လိုပြောမလဲမြစ်ဆုံကိုမလုတ်တော့ဘူးလို့ဘာဖြစ်လို့ပြည်သူကိုချမပြတာလဲပေါ့သူတို့ကပြည်သူရွေးချယ်ထားချိန်မြောက်ထားတဲ့ဆိုပြီးတော့ပြောချင်းနဲ့လိုချင်တဲ့အချိန်ကျတော့ယူတယ်မလိုချင်တဲ့အချိန်ကျတော့ပြည်သူကိုပြန်လွှဲချပြီးတော့ပြည်သူကိုတရားခံလုတ်တဲ့အစိုးရများဖြစ်နေလားပေါ့အဲ့တော့ဒေါက်တာတူးကြအနေနဲ့ဘယ်လိုမြင်လဲဆိုတာကိုတော့ပြန်ပြီးတော့ပြည်သူလူထုကိုချိန်ချင်းသိနေကြပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာတူးကြကိုပြီးမေးပြပါမယ်ကျွန်တော် Now Direction တူးတစ်ဆက်တည်းထိတ်ခေါ်ကြပါလေကိုစိုးဝေပါလီလိုက်မှာပါရှိပါလေကိုစိုးဝေဆွေးနွေးမေးမြန်းလို့ရပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီမြေဆုပ်စီမံကိန်းကိုတိရောက်လိုက်မယ်ဆိုလို့ရှိရင်ကချင်ပြည်ကစားလို့ပေါ့တဘာက အနေထားတွေအားလုံးပြင်းပြင်းထန်ထန်ဆိုတော့အထူးကြောက်ရမလို့ပေါ့နော်ကချင်ပြသပြီးတော့အရင်ကြောင်းတခြားပေါ့မြဝချင်းပေါ့အထူးမူလတဘာဝရှိတဲ့အနေထားတွေနဲ့အများကြီးကြောင်းလဲသွားမှာနော်ဒါတွေမကဘူးကျွန်တော်တို့ရခိုင်ပြည်နယ်ပေါ့ရခိုင်ပြည်နယ်ကျွန်တော်တို့နေထိုင်ကြီးပြည့်ခဲ့တဲ့အရာပေါ့အခုလည်းကျွန်တော်ရခိုင်လာမှနေပါတယ်ဆိုလို့ရှိရင်ရခိုင်ပြည်ဟိုဘာဘယ်လိုတက်ရောက်သွားမလဲဆိုတဲ့အကြောင်းကိုကျွန်တော်ပြောပြခြင်းနဲ့ပေါ့နော်ကျွန်တော်တို့ဒီဒီဇင်ဘာဟို27ရက်နောက်ဆုံးအပတ်စဉ်ကျွန်တော်တို့ဟိုဟိုမြောက်ကပါချမ်းမြေမှာရှိနေတဲ့ကျွန်တော်တို့မြန်မာနိုင်ငံနဲ့အဝေးဆုံးရောက်သွားပြီပေါ့ဗျာနေလန်းချောင်းကတောင်ဝင်းစုအပေါ်ရောက်သွားပြီအဲ့ဒီအချိန်မှာကျွန်တော်တို့ကချင်းမြန်မာနိုင်ငံရဲ့မြောက်ဖက်မှာရှိတဲ့ကချင်းပြည်တောင်တန်းကြီးတွေပေါ်မှာရေတွေခဲပြီပေါ့အဲ့ဒီခါမှာအရင်ကနေတစ်ဖြည်းဖြည်းရွေးစရာရတဲ့မြောက်ဝင်းစုနဲ့တော့ကိုရေးလာတဲ့နေလန်းချောင်းအရာကျွန်တော်တို့ကဆုံလောက်ရောက်မယ်ဆိုရင်ပေါ့မြန်မာလောက်ရောက်မယ်ကချင်ကြီးကဟုတ်ကဲ့ကချင်ကြီးရေခဲတောင်ပေါ်ကရေခဲတွေကဒီအပူချိန်တော့ပျော်ပြီးတော့မိခမိခာနေပြီးတော့အရာဝတီရေခဲကိုဆင်းလာပြီပြီးတော့ကချင်မှာရွာတဲ့မိုးတွေကလည်းမိခမိခာနေပြီးအရာဝတီရေခဲကိုဆင်းလာတဲ့အခါမှာကျွန်တော်တို့အရာဝတီတွေတိုးပြီးပေါ့ဗျာအဲ့ဒီအချိန်မှာဆိုလို့ရှိရင်ကျွန်တော်ရခိုင်မှာလည်းရခိုင်မှာကျွန်တော်ရခိုင်မှာရှိတဲ့အရာဝတီကနေအနောက်ဖက်ရခိုင်ရိုးမှာကြီးကြော်တာနဲ့ကျွန်တော်တို့အဲ့ဒီရခိုင်ရိုးမှာကြားနေပင်လယ်ကမ်းခြေမှာကျွန်တော်နေကြတာဟုတ်အဲ့ဒီမှာကြည့်တဲ့ချောင်းတွေဆိုတာကလည်းရခိုင်ရိုးမှာကလေးချခံပြီးတော့ချောင်းချခံပြီးတော့ပင်လယ်ထဲကိုစီးသွားတာဆိုတော့ငိုးပြက်ကလေးကရေတရတစ်ခါတည်းနည်းနည်းနည်းပြီးခုဆိုရင်တောင်းလေးပေါ်နေတော့ရကြောက်တောင်းလေးကြောက်တောင်းလေးအဲ့ဒီမှာနေရာဒီဆိုလို့ရှိရင်တည့်ရတည့်ကြူရမယ်ဒီတဲ့တည့်ရတည့်ကကြောက်ခွဲပေါ်တယ်
ဟုတ်ကဲ့ကိုစိုးဝင်နဲ့တိုးတင်းနဲ့ချုပ်ပြီးပါဟုတ်ကဲ့အ
ဲ့ဒီအချိန်မှာအယောက်ဒီမြေတိုးလာပြီဆိုတာနဲ့နော်အယောက်ဒီမြေတိုးလာပြီဆိုတာနဲ့ကျွန်တော်တို့ရခိုင်ဘက်ကချောင်းနေရာလေးရေတိုးပြီးတော့ခင်ဖြစ်ဖြစ်ရေမာမျောပြီးတော့ငားတွေပစုံတွေလက်တရားဆက်ပြီးပြောကြရတယ်ပေါ့နော
်။
ဒါကဒါအယောက်ဒီကြီးရဲ့တက်ရောက်ဘူးပေါ့နော်။တကယ်လို့ကအဲ့ဒီမြေဆုံကရေကာရာကြီးချလိုက်ရင်အယောက်ဒီကြီးရဲ့တဘာဝကြီးကြောင်းလဲသွားတယ်လို့ကျွန်တော်တို့ရခိုင်ကချောင်းနေရာလေးကြောင်းလဲသွားမယ်။ကျွန်တော်တို့ကတဘာဝပန်းဝင်ပြီးပေါ့ငားတွေပစုံတွေဒါကျွန်တော်တို့ကမြင်ရတဲ့အတိုင်းဒါကျွန်တော်တို့မမြင်တဲ့ဟိုတက်ရောက်မှုတွေကအများကြီးရှိနေဦးမယ်လို့ကျွန်တော်ပြောချင်တယ်။
ဟုတ်ကဲ့ကိုစိုးဝီကျေးဇူးပါခင်ဗျာ။တဘာပန်းဝင်ရင်လည်းပတ်သက်လို့ရေခတ်မှုကိုစိုးဝီရဲ့ဆွေးနွေးချက်ပေါ့နော်။ကျွန်တော်အခုပင်နယ်ဆွေးနွေးရသူတွေပြန်လှည့်ပေးချင်ပါတယ်။ရေလုံးတော်တူးကြော်ကိုပြန်ဖိတ်ခေါ်ချင်ပါတယ်။ခုနကကုငင်းချန်းအောင်ဆွေးနွေးမင်းမြန်သွားတဲ့အထက်မှာလက်ရှိ NLD အစိုးရကသူတို့ပြောထားတဲ့ဂရုလိုမျိုးဒီမြေဆုံနဲ့ပတ်သက်လို့လူတို့ကိုချမပြနိုင်တာညတစုံတရာပြက်သားအဖြစ်မပေးနိုင်တာဒါကြောင့်အခုတက်တီဘာကြောင့်ကြန့်ကြာနေတယ်လို့တော်တော်တူးကြော်ယူဆပါလဲခင်ဗျာ။
ဟုတ်ကဲ့ဒီအရတော့ကျွန်တော်အမြန်ဖြည့်ရှင်းဖို့လိုအပ်တဲ့ဒီစီမံကိန်းတရားပါကျွန်တော်အမြင်ကတော့ဒါဟောနာတာရှိယောဂါဆိုဇာမျိုးကြီးလိုဖြစ်နေတာဒါကအမြန်အဆုံးသတ်ဖို့လိုအပ်နေပြီဆဲဒါအခုဒီလက်ရှိအစိုးရအနေနဲ့ကတော့ဒါကိုအဆုံးသတ်ဖို့ဒါတာဝန်ရှိဆုံးပေါ့ဗျာအဲကြောင့်မလို့ဒါကိုပြည်သူလူထုကဒါဘယ်တော့မှဆက်မလုပ်တော့ပါဘူးဒါရတဲ့ပညာထားလိုက်ပါပြီဆွဲဟာပြည်သူလူထုကအတိပေးဖို့အဲ့ဒါတချက်လိုမယ်နောက်တစ်ချက်ကဒီဟိုဒီအစိုးရနေပေါ့ဒီအစိုးရချင်းစိုးရတဲ့ရှင်းစရာရှိတဲ့အဲ့ဒီဒီတို့အရင်းမြစ်မြုံနာမှုဆိုင်ရာပြဿနာဒါတိကိုအမြန်ရှင်းပြီးတော့မှအဲ့ဒီမြစ်စုရေကာတာနဲ့ပတ်သက်ပြီးတော့အဆုံးတတ်ဖို့လိုအပ်နေလို့ထင်ပါတယ်ဒါတိလက်ရှိအစိုးရအဲ့ဒီစိုးရမှာလည်းဒီအိုင်ဒီယာတွေရှိမယ်လို့ထင်ပါတယ်ဒါကြောင့်တို့ကဒီလက်လာစုံစမ်းရေးအဖွဲ့တော်လွတ်ထားတာပဲဆိုတော့အဲ့ဒီလက်လာစုံစမ်းရေးအဖွဲ့ရဲ့နောက်ဆက်တွဲတွေအကျွန်တော်ပြမချရတာအဲ့ဒါလို့နေတာပေါ့ဗျာဒါကြောင့်မလို့ဒီစားကကျွန်တော်တို့လည်းဒီလက်လိုက်ပေါ်နေအကြံပြုချင်တာကတော့ဒီတိုင်းတော်ဆွေရအနေနဲ့ဒါကြီးကိုဇာမျိုးကြီးလို့မထားပဲနဲ့အမြန်ဖြည့်ရှင်းတင်တယ်လို့ဖြည့်ရှင်းတဲ့နေရာမှာတော့ဒါနှစ်ပိုင်းရှိမယ်ကွနာကျွန်တော်တင်ပြတယ်လို့ပဲတစ်ပိုင်းကတော့ဒါပြည်သူလူထုကိုဒီမြစ်စုံရေကာတာဘယ်တော့မှဆက်မလုပ်တော့ပါရတဲ့ပိုင်းရထားလိုက်ပြီးစားတာပထမပိုင်းနဲ့ဒါပြည်သူလူထုအတိပေးရမယ်ဂတိပေးရမယ်ဒါတစ်ချက်ဒုတိယကတော့ဒါဟိုဆွေရချင်းရှင်းရမယ်ဆိုတော့အမြန်လည်းရှင်းလိုက်လို့ရှင်းတော့အကောင်းဆုံးဖြစ်မယ်ဒီကိုဒီတိုင်းပဲပြောထားမယ်ဆိုလို့ရှိရင်ပြဿနာဒီကိုပြည်သူတက်လာမှာပဲဒါမဆိုးနိုင်တဲ့ပြဿနာထုတ်ကြီးလို့ဖြစ်နေပါတယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ချက်မိချင်တာကလက်ရှိ NLD အစိုးရတက်လာတဲ့ခါမှာဟိုဘက်မှာရခိုင်ပြည်နယ်ကိစ္စတခြားလူခွင့်ကိစ္စတွေဖြစ်တဲ့ခါကျတော့နောက်နိုင်ငံတွေကတော်တော်များပြင်းထန်ဝေဖန်ကြပါတယ်ခင်ဗျအဲ့တော့အနေထားမှာတရုတ်ကဘာပဲကုလသမဂ္ဂနိုင်ငံတကာရင်းပြင်းမှာတရုတ်နိုင်ငံဘက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့အကာအကွယ်တစုံတရာပေးနိုင်တယ်ဒီဓာတ်မျိုးမှာကြုံနေရတယ်အဲ့တော့တရုတ်ဩဇာကိုတစုံတရာလွန်ဆန်ဖို့လက်ရှိအစိုးရမှလည်းခက်ခဲတယ်ဆိုတဲ့အမြင်တွေလည်းရှိကြတယ်ဒေါက်တာတူကြောင်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဒါလည်းဒါစဉ်းစားစရာပဲဒါပေမဲ့ဒါတို့ကအတိတ်ကမထားတည်ဘူးဒါဒီမြစ်စုကြီးကဒါဆိုတာကတော့ဒါ ဘလို့အတေကြီးလေအကြီးမားလေဆိုတယ်အားလုံးသိတာပဲဒါကြောင့်မို့ဒီပေးယူရှော့တင်လုတ်ဆရာလေအကြောင်းမရှိဘူးဗျဒါကြောင့်ဒီအစီအချင်းချင်းနေငါချင်းချင်းကြားမှာဒီမိပြည့်များစွရင်တော့ဟိုအတရားစွရင်ပြီးတော့မှအပေးယူရှော့တင်လုတ်မယ်ဆိုရအနေထားမျိုးလည်းမဖြစ်တင်တာဗျအဲ့ဒါကြောင့်မို့လို့ဒီမြစ်စုရေကဒါတော့တတ်တတ်ပြဒနာတစ်ခုအနေနဲ့ရှိရှုတွေ့မြင်နေရမယ်ဒါတတ်တတ်ပြဒနာအနေနဲ့ဖြစ်ရှိမှဖြစ်မယ်ဗျဟိုနေငါရေးပြဒနာလိုလိုဟိုဒီစီဝါပြဒနာလိုလိုအဲ့ဒါဆွဲတွေ့မှာအဲ့ဒါစဉ်းစားနေမယ် solution တော့ဒါမှန်ကန်မှုမရှိဘူးလို့ထင်ပါတယ်ဗျကျွန်တော်ကတော့
ဟုတ်ကဲ့ဒေါက်တာဒီကျကျေးဇူးပါခင်ဗျကျွန်တော်ကုစားကြီးကိုဖိတ်ခေါ်ချင်ပါတယ်ကုစားကြီးကြားရမယ်ထင်ပါတယ်ကုစားကြီးကျွန်တော်တခုမေးချင်တာကလက်ရှိမြစ်စုံစီမံကိန်းကတရုတ်နိုင်ငံဘက်ကအဲ့လောက်ထိစိတ်ဝင်စားနေရအောင်တကယ်ပဲတရုတ်နိုင်ငံဘက်ကမြစ်စုံစီမံကိန်းကရလာမယ်နှစ်စစ်တအားကိုတကယ်ပဲတရုတ်နိုင်ငံကအလိုရှိနေတာလားဒါမှမဟုတ်ရှင်တရုတ်အကျိုးစီးပွားကိုအကာအကွယ်ပေးချင်တာလားဒါမှမဟုတ်နိုင်ငံကိုစားထူထောင်ချင်တာလားဘယ်လိုမျိုးသုံးသပ်လို့ရမလဲတရုတ်နိုင်ငံကဘက်ကဘာကြောင့်အဲ့လောက်ထိဒူလာလာဖြစ်နေရလဲ
ကျွန်တော်ကဒီလစ်ဆုံစီမံကိန်းတဲ့ပတ်သက်တဲ့ဟာဒါတခါသေးဒီလိုရဲ့ OVOR ဆိုတဲ့အထက်ပါစီမံကိန်းကမှတခါလေးပါတယ်ဒါကြောင့်လစ်ဆုံကတခါဒီရဲ့ရင်းနှီးမြစ်နံမို့ကျမဒီဒီအာဒီရဲ့ဒီလိုမျိုးမှာနာအင်မတန်ကြီးဖြစ်မှာပါပြီးတာဖြစ်တဲ့အခါကျတော့တကယ်တော့တူပြီမလေးရေအားတဲ့စစ်တော့ဒုစီမှာလူအပ်ထက်တဲ့ထုံပူနေပြီဖြစ်တယ်ဒါတခြားနိုင်ငံကိုရောင်းစားမှုတော့ဒါဒီလောက်ပဲလူအပ်မှာဒါနောက်တစ်ခုကမြန်မာနိုင်ငံကိုသူကကျက်တယ်လို့သူရဲ့ဩဇာအောက်ပါလို့ပေါ်တဲ့တိဘက်မှာထိတဲ့ဘောမှာတိဘက်မှာအဝဉာဏ်စီမြစ်ဒီကိန်းကမြစ်ဒီအားလုံးကဣပဒလာတိဘက်မှာရေကတာပေါင်းမြောက်များစွာလုပ်တဲ့ချိန်တိဘက်လူထုကိုဘာမှတနပ်ပါစရာမလိုဘဲနဲ့ဒီရေကတာနဲ့ထိလို့ရတယ်ကျွန်တော်မြန်မာနိုင်ငံကလုံခြုံရေးကိုသူတို့ကင်လို့ရတယ်မြစ်ခြားပိုင်းမှာရေကတာပြီးဆောင်လို့ချင်းသူတို့ဒီမှာနိုင်ငံကြီးရဲ့ကျိုးအမြတ်ဒီသူတို့ရဲ့ PP ရဲ့ interest ဒီတော်တော်များများကိုဒီအနေနဲ့ထိနိုင်တယ
်ကိုစားကြီးကျွန်တော်အချိန်သိမ့်မရတော့စက္ကန့်အစိတ်လောက်ပဲရတယ်ကျွန်တော်တခုပဲမိချင်ပါတယ်ဒီမြစ်စုံမြင့်စီမံကိန်းနဲ့ပတ်သက်ပြီးတော့အစိုးရလေးလာရေးကော်မရှင်ဖွဲ့ထားတာရှိတယ်။အဲ့ကော်မရှင်ကဒေသခံကချင်တိုင်းသားတွေလူမှုဖွဲ့စည်းရေးနိုင်ငံရေးဖွဲ့စည်းတို့လည်းတွေ့ဆုံမေးမြန်းတာမျိုးတွေရောရှိခဲ့ပါလား
။မရှိဘူးဒီလေအောက်ချင်အချင်းမှမရှိဘူးဒါအစိုးရနဲ့ပတ်သက်တဲ့သူတို့ဖွဲ့စည်းထားတဲ့လူတွေလည်းလို့ရတယ်။ကျိုးကပြည့်ခွင့်တော့မရဘူးတော့ခဏတော့ပဲသူတို့ပြောချင်လို့ပြောမှပြန်သွားတယ်။
ဟုတ်ကဲ့ကုစားကြီးရဲ့ကျေးဇူးပါဒါလောက်အစိုးရအပြည့်သိရပါပြီ။ကျွန်တော်တို့ daily life စီစဉ်အချိန်လေးဆက်သွားလို့ပါ။အဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာတူးကြောင်ကုစားကြီးရောကျွန်တော်တို့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ daily life စီစဉ်ဒီမှာပဲကျွန်တော်ကပြီးပါခင
်ဗျ။ကုသညိုစီစဉ်တင်ဆက်တဲ့ daily life စီစဉ်ကိုနားဆင်ကြကြတာပါ။ထုတ်လုပ်သူကတော့မတ်စုမွန်ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ဒေါက်ခင်မြတ်သက်ကပြောပြမှာပါရှင
်။ဗြိတိန်ဝန်ကြီးချက်ထရီဆာမေရဲ့ဥရောပသမဂ္ဂတွေကဗြိတိန်နှုတ်ထွင်အစီအစဉ်ကိုဗြိတိန်နှုတ်တော်မှာအင်ကာနေကအကြီးကျယ်ရှုံးနိမ့်ခဲ့ပြီးတဲ့နောက်မှာစီစဉ်ထားတဲ့အတိုင်းလာမယ့်မတ်လ29ရက်နေ့မှာအဖွဲ့ဝင်20ဥရောပသမဂ္ဂတွေကနေဗြိတိန်တို့ဘယ်လိုပုံစံနှုတ်ထွက်မယ်ဆိုတာမရေမရဖြစ်သွားစေပါတယ်။ EU ကနေနှုတ်ထွက်ဖို့အတွက်လွန်ခဲ့တဲ့နှစ်နှစ်ခွဲကဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေဒီမိုကရေစီနှိကျဆုံးဖြတ်ချက်ဖြစ်တယ်လို့ဝန်ကြီးချုပ်မေပြောဆိုပြီးအတည်ပြုဖို့တိုက်တွန်းထားပေမဲ့ဗြိတိန်အောက်တော်ကကန့်ကွက်မဲ432မဲထောက်ခံမဲ202မဲနဲ့ပယ်ချခဲ့တာဖြစ်ပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်ကဒူးစစ် D2 ဟိုတယ်နဲ့ဆိုင်ကန်းတွေရှိရာစင်တာမှာအင်္ဂါနေ့ကအကြမ်းဖက်သမားတွေတိုက်ခတ်မှုခံရပြီးတဲ့နောက်အခုခါမှာအခြေအနေကိုထိန်းချုပ်နိုင်ပြီဖြစ်ပြီးကင်ညာနိုင်ငံမှာလုံခြုံမှုရှိပြီလို့ပြည်ထောင်စုဝန်ကြီး Fred Medina ကပြောပါတယ်။အခုချိန်ထိတေဆုံးသူက5ဦးရှိနေပါပြီ။လာမယ့်3နှစ်အတွက်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေစီက EU ဥရောပသမဂ္ဂကိုဆန်တင်ဖို့မှုတွေအခွန်ကောက်ခံမှုစီစဉ်နေပါပြီ။အခုလိုလှုပ်ဆောင်မှုကစိုက်ပျိုးရေးကိုအဓိကအားထားနေရတဲ့မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေအတွက်တက်ရောက်မှုတွေရှိလာနိုင်ပါလေ။ EU ရဲ့ကုန်သွယ်ရေးမူဝါဒကြီးကြပ်ရတဲ့ကော်မရှင်ကပြီးခဲ့တဲ့နှစ်ခရဲကအခုလိုအခွန်ကောက်ခံမှုအဆိုပြုလာဖြစ်ပေမဲ့အဖွဲ့ဝင်28နိုင်ငံကဒီဇင်ဘာလအထိဒီအဆိုကိုမဆုံးဖြတ်နိုင်ခဲ့တဲ့အတွက်ဗိုလ်တော်ဖူးနဲ့နောက်ဆုံးထားဆုံးဖြတ်ဖို့အတွက်ကော်မရှင်ကသတ်မှတ်ပေးလိုက်တာပါ။ထိုင်းနိုင်ငံကကြက်မွေးမြူရေးချမ်းမှာမတရားခိုင်းစေခံရတယ်လို့တိုင်ကြားထားတဲ့မြန်မာအလုပ်သမား14ဦးကိုနစ်နာကြေးပေးလျော်ဖို့အတွက်ထိုင်းတရားရုံးချုပ်ကအင်္ဂါနေ့မှာစီရင်ချက်ချမှတ်လိုက်ပါတယ်။တမကဆက်ကြက်မွေးမြူရေးလုပ်ငန်းနဲ့အလုပ်သမားတွေအမှုက3နှစ်တာတရားရင်ဆိုင်ခဲ့ပြီးတဲ့နောက်မှာအခုအင်္ဂါနေ့ကအခုလိုစီရင်ချက်ချလိုက်တာပါ
။ကျေးဇူးပါရှင်။ တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တိန်ဂီတိုက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Darius Smith ပါဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.